Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ဗီအမေရိကန်ဆန်ကနေဩဂုတ်လ6ရက်ကျတော်မင်းကြီးညပိုင်းမြန်မာဘာသာစီစဉ်နေလို့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအိုင်နိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190လို့ပြင်ဗီအိုရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလည်နေပါပြီ။ဒီလိုနောက်ဆုံးရသတင်းတွေကိုကျွန်တော်ညနေကကြေညာပေးသွားမှာဖြစ်ပါတယ်။လောင်နာနိုင်ငံဘေရုတ်မြို့စိတ်ကမ်းမှာပြီးခဲ့တဲ့အင်္ဂါနေ့ကကြီးမားတဲ့ပေါက်ကွဲမှုတွင်သေဆုံးသွားတဲ့သူတွေအတွက်ဝမ်းနဲ့ပူဆွေးနေရင်မှာပဲကယ်ဆယ်ရေးအဖွဲ့တွေကတော့ပျောက်ဆုံးနေတဲ့သူတွေကိုဆက်ပြီးတော့ရှာဖွေနေပါတယ်။ဒီပေါက်ကွဲမှုကြောင့်သေဆုံးသူတွေအတွက်138ယောက်အထိတိုးလာခဲ့ပြီဖြစ်ပြီးထိခိုက်ဒဏ်ရာသူ9000ကျော်ရှိတယ်လို့လေဗနွန်ကျန်းမာရေးဌာနကပြောပါတယ်။အာဏာပိုင်တွေကတော့သေဆုံးသူတွေအတွက်ဟာဒီထက်ပိုများလာနိုင်ဖွယ်ရှိတယ်လို့လည်းခန့်မှန်းနေပါတယ်။လေဗနွန်အစိုးရကတော့နိုင်ငံတော်ရေးဘော်အခြေအနေနှစ်ပတ်ကြီးညာလိုက်ပြီးတော့စေကမ်းမှာပောက်ကွဲမှုဖြစ်စေခဲ့တဲ့အဲ့ဒီကုံလောင်ရုံနဲ့ပတ်သက်နေတဲ့သူတွေအကုန်လုံးကိုနေအကျေပြုတ်ချဖို့စစ်တပ်ကအမိန်ပေးလိုက်ပါတယ်။ဒီပောက်ကွဲမှုဘာကြောင့်ဖြစ်တယ်ဆိုတာကိုအာဏာပိုင်တွေဘက်ကစုံစမ်းနေပြီးလေဗနွန်သမ္မတမီရှယ်အုံကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တောင်ပေါ်ရှိတဲ့သူတွေအနေနဲ့အပြင်းထန်ဆုံးပြစ်ဒဏ်တွေကိုရင်ဆိုင်သွားဖို့ရှိတယ်လို့ကတိပြုပြောကြားလိုက်ပါတယ်။ဒီပောက်ကွဲမှုကပြင်းထန်ဆုံးတာကြောင့်စေကမ်းနဲ့ဝေးရနေရကပတင်းပေါက်တွေတကားတွေနဲ့အဆောက်အုံတွေတော်များများလည်းထိခိုက်ပျက်စီးခဲ့ရသလိုလူ3သိန်းလောက်လဲအိုးမဲ့အိမ်မဲ့ဖြစ်ကုန်တယ်လို့ဘေရုတ်မြို့တော်ကမနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံကတရုတ်နိုင်ငံပေါ်မကြသေးခင်ကစပြီးတော့တင်းမာတဲ့မူဝါဒတွေချမှတ်လာနေတာကတရုတ်နိုင်ငံရဲ့ပင်လယ်ရေကြောင်းချဲ့ထွင်မှုတွေကိုထိန်းချုပ်ခြင်းနဲ့အမေရိကန်နဲ့မဟာမိတ်တွေကြားနိုင်ငံရေးနဲ့စီးရီးရာဥပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့နီးကပ်လာစေမှာဖြစ်တယ်လို့ကဲခတ်တွေကဒီသတင်းမှမှပြောလိုက်ပါတယ်။ဩစတြေးလျနဲ့တရုတ်နိုင်ငံကြားမှာမြန်ဆန်တဲ့ကုန်သွယ်ရေးဆက်ဆံမှုတွေရှိနေပေမဲ့လည်းတရုတ်ကွန်မြူနီအစိုးရနဲ့ပြဿနာတွေရှိခဲ့တာကြောင့်ဩစတြေးလျအစိုးရဟာတရုတ်နိုင်ငံနဲ့ပတ်သက်ပြီးတော့ဂျာနီရက်တီတဲ့မူဝါဒကိုရပ်ဆိုင်းပြီးတော့ပြင်းပြင်းထန်ထန်ပြောဆိုတုံ့ပြန်တာတွေကိုပြီးခဲ့တဲ့မေလ၊ဇွန်လနဲ့ဇူလိုင်လတွေအတွင်းမှာလုပ်ခဲ့ပါတယ်။တောင်ကျောင်းပင်လယ်တွင်သူပိုင်ကိုပိုင်အငင်းပွားနေတဲ့နယ်မြေတွေကိုတရုတ်နိုင်ငံကသူတို့ပိုင်တယ်လို့ပြောနေတာဟာတရားမဝင်ဘူးလို့ဩစတြေးလျနိုင်ငံကကုလသမဂ္ဂကိုစာပေးပို့ပြီးတော့အမေရိကန်ပြည်ထောင်စုကိုပြီးခဲ့တဲ့လကပြောင်ပြောင်ထင်းထင်းထောက်ခံလိုက်ပါတယ်။ဒါပြင်ဩစတြေးလျနိုင်ငံလေးနဲ့အိန္ဒိယ၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့နဲ့ပို့ပြီးတော့နီးနီးကပ်ကပ်လှုပ်ဆောင်သွားဖို့ရှိတယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရဆန်ကလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီလေးနိုင်ငံဟာ Quad လို့ခေါ်တဲ့အဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်ကြပြီးတော့ဒီဖက်ကတော့တရုတ်နိုင်ငံရဲ့လှုပ်ရှားမှုပါဝင်အာရှကလုံခြုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့ဖွဲ့စည်းထားတာဖြစ်ပါတယ်ခင်ဗျာ။တူရကီနိုင်ငံနေနဲ့အမျိုးသမီးတွေကိုအိမ်တွင်းချမ်းဖတ်မှုကနေကာကွယ်ပေးထားတဲ့ဥရောပသဘောတူစာချုပ်ကနေနှုတ်ထွက်မထွက်ဆိုတာကိုအခုတစ်ပတ်မှဆုံးဖြတ်သွားမှာဖြစ်တယ်လို့လက်ရှိအာဏာရ AKP ပါတီကပြောလိုက်ပါတယ်။အဲဒီလိုလှုပ်လိုက်တဲ့အတွက်သမ္မတရေဂျက်တာယီအာဒဝါရဲ့သမီးအပါဝင်တူရကီနိုင်ငံကအမျိုးသမီးတွေအတော်များများအမျက်ဒေါသထွက်ခဲ့ကြပါတယ်။တူရကီဟာ2012အစ္စတန်ဘုလ်သဘောတူစာချုပ်မှာပထမဆုံးပါဝင်ခဲ့တဲ့နိုင်ငံဖြစ်ပြီးတော့ဒီစာချုပ်ကိုတခြားဥရောပနိုင်ငံ33နိုင်ငံကလည်းလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒီသဘောတူစာချုပ်အရအမျိုးသမီးတွေကိုအကြမ်းဖက်တာဟာလူခွင်ကိုချိုးဖောက်တာဖြစ်တယ်လို့ကြေညာထားသလိုဥပဒေအရရည်ယူနိုင်တဲ့သဘောတူညီချက်လည်းဖြစ်ပါတယ်။အခုလိုနှုတ်ထွက်ဖို့စဉ်းစားလာနေတာကြောင့်သမ္မတအာဒဝါရဲ့သားနဲ့သမီးတို့ဂျာမာတင်ပဲအခြေတင်ပြောဆိုတာတွေလည်းဖြစ်လာနေပါတယ်ခင်ဗျာ။ဒီနေ့ဩဂတ်လ6ရက်နေ့ဟာဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြေဘုံနဲ့တိုက်ခိုက်ခဲ့တဲ့85နှစ်ပြည့်နှစ်ပတ်လည်အထိမ်းအမှတ်နေ့ဖြစ်ပြီးတော့အဲ့ဒီအနုမြေဘုံတန်းအတွင်းအသက်မတည်ပဲကျန်ရစ်ခဲ့တဲ့သူတွေဟာဟီရိုရှိမာမြို့ကငြိမ်းချမ်းရေးအထိမ်းအမှတ်ပန်းခြံမှာဒီနေ့စုဝေးခဲ့ကြပါတယ်။ဒီခန္ဓာကိုတက်ရောက်လာကြသူအနေငယ်ဟာအနုမြေဘုံကြာခဲ့တဲ့မနက်7:15မိနစ်မှာဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်တဲ့ငြိမ်းသက်ဂုဏ်ပြုခဲ့ကြပါတယ်။အမေရိကန်စစ်လေရင်အီနိုလာဂေးကနေချခဲ့တဲ့အနုမြေဘုံဟာဂေါ်မာပထမဆုံးအသုံးပြုတဲ့အနုမြေဘုံဖြစ်ပြီးတော့ဒီဘုံကြောင့်လူ3,400ဆုံးခဲ့တယ်လို့ဟီရိုရှိမာမြို့တစ်မြို့လုံးလိပါလဲပျက်စီးခဲ့တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုနဲ့သမိုင်းဝင်နှစ်ပတ်လည်အခမ်းအနားကိုတော့အရင်နှစ်တည်းလိုမဟုတ်ပဲဟီဘော့ကူရှာလို့ခေါ်တဲ့ဒီဘုံကျဲတိုက်ခိုက်မှုတွင်အသက်မတည်ပဲကျန်ရစ်ခဲ့သူတွေသူတို့ရဲ့မိသားစုဝင်တွေနဲ့တခြားဧည့်သည်တော်ကိုယ်စားလှယ်တွေအနည်းငယ်ပဲတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့နေ့စဉ်ပြောနေကြမိန်ကုန်းထဲမှာဂျပန်နိုင်ငံအနေနဲ့နျူကလ িয়ার ကင်းစင်တဲ့ကွာကြီးဖြစ်လာဖို့အတွက်ဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီးကွာနျူကလ িয়ার အင်အားကြီးနိုင်ငံတွေကြားမှာသဘောတူညီချက်ရဖို့အတွက်အခြေခံဘုံသဘောတူညီမှုရအောင်ပေါင်းကူးပေးသွားမယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ဂျပန်နိုင်ငံအနေနဲ့2018ခုနှစ်ကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးကုလသမဂ္ဂသဘောတူစာချုပ်ကိုလက်မှတ်ရေးထိုးပြီးသဘောတူအတည်ပြုဖို့ဟီရိုရှိမာမြို့တော်ဝန်ကာဇူမီမတ်စုရီကတောင်းဆိုလိုက်ပါတယ်။ ဂျပန်နိုင်ငံကဒီသဘောတူညီချက်ကိုလက်မှတ်မထိုးသေးတဲ့ပုံမှာအနုမြုပ်ဘုံဒဏ်ကနေအသက်မတည်ကျန်ရဲသူတွေကစိတ်ပျက်နေကြတာဖြစ်ပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါတရင်းဒီကိုဆက်လက်ကြင်ညာပေးသွားပါမယ်ရှင်။ကမ္ဘာနဲ့တဝန်းလူပေါင်း 18.8 တန်ကူးစက်ခဲ့ပြီးဖြစ်တဲ့ကိုရိုနာဗိုင်းရပапပျောက်ကွယ်သွားအောင်ကမ္ဘာနိုင်ငံတွေဘယ်တော့မှလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိတ်ချမ်းပညာရှင်ဒေါက်တာအန်သနီဖောက်ချီကပြောပါရယ်။ဒါပေမဲ့ထိရောက်တဲ့ကာကွယ်ဆေးနဲ့လူမှုကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်လို့ပြောပြီးလာမယ့်နှစ်ထဲမှာကာကွယ်ဆေးရဖို့အကောင်းမြင်မိတယ်လို့လည်းသူကပြောပါရယ်
။ We likely going to haveMaybe tens of millions of doses in the early part of the year.
ရှင်းလင်းတော့ပိုင်းမှာကာကွယ်ဆေးအရေးအတွက်စေတန်းထက်မနည်းရောက်အောင်ရနိုင်ပါတယ်။2021ခုနှစ်ထဲတော်တော်ကလေးရောက်တဲ့အချိန်မှာတော့တန်းရံနဲ့ချီတဲ့ကာကွယ်ဆေးနဲ့နောက်ပိုင်းဘီလီယံနဲ့ချီတဲ့ဆေးတွေရနိုင်မယ်လို့ဆေးကုမ္ပဏီတွေကပြောကြောင်း Writer သတင်းဌာနနဲ့တရားတွေ့ဆုံမေးမြန်းခန်းအတွင်းမှာဒေါက်တာဖောက်ချီကပြောပါတယ်။ကာကွယ်ဆေးနဲ့ပတ်သက်လို့ဒေါက်တာဖောက်ချီရဲ့ပြောကြားချက်ဟာ American အခြေစိုက်ဆေးဝါးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Johnson & Johnson က Americanအစိုးရအတွက်ကာကွယ်ဆေးတန်းတရာထုတ်လုပ်ပေးဖို့သဘောတူညီကြောင်းကြေညာချက်ထုတ်ပြန်ခြင်းနဲ့တိုက်ဆိုင်နေပါတယ်။သဘောတူညီချက်အရနောက်ပိုင်းမှာကာကွယ်ဆေးဘီလီယံနဲ့ချီပြီးတော့ထုတ်လုပ်ပေးဖို့ရှိပါတယ်။ Johnson & Johnson Company ဟာကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုလူတွေနဲ့ဆန်သက်တဲ့နောက်ဆုံးအဆင့်ကိုစက်တင်ဘာလရဲ့မှာပြုလုပ်ဖို့ရှိပါတယ်ရှင်။အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရတ်ပြည်နယ်အမီဒါဘတ်မြို့ဆေးရုံတည်ုံကအထူးကျန်းမာကူတာဆောင်မှာဒီကနေ့အစောပိုင်းကမီးလောင်ခဲ့တဲ့အတွေ့ကိုဗစ် -19 နဲ့ဆေးကူတာမှုခံယူနေရသူအတွင်းလူနာ၈ယောက်တိဆုံးခဲ့ပါတယ်။တိဆုံးသူတွေထဲမှာအမျိုးသား၅ဦးအမျိုးသမီး၃ဦးပါဝင်ပြီးနောက်ထပ်လူနာ35ယောက်ကိုတခြားဆေးရုံတွေကိုပြောင်းရွှေ့ပေးခဲ့ပါတယ်။ဂူဂျာရတ်ပြည်နယ်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဇာတိပြည်နယ်ဖြစ်ပြီးအိန္ဒိယနိုင်ငံထဲမှာကိုဗစ် -19 ရောဂါပြန့်နှံ့ကူးစက်မှုအဆိုးဆုံးပြည်နယ်တွေကတစ်ခုဖြစ်ပါတယ်။မြန်မာဒီကနေ့တည်းအထက်ကူးစက်သူ9000ကျော်နဲ့တိတ်ဆုံးသူက900ကျော်ရှိပါတယ်။စုစုပေါင်းကူးစက်သူ2000ကျော်နဲ့တိတ်ဆုံးသူ4000ကျော်ရှိတဲ့အတွက်ကမ္ဘာမှာတတိယကူးစက်မှုအများဆုံးနိုင်ငံဖြစ်ပါတယ်။ဂျပန်နိုင်ငံအချီပြည်နယ်မှာကူးစက်မှုလုံးကျိုးလာတဲ့အတွက်ပြည်နယ်အုပ်ချုပ်ရေးမှူးကဒီကနေ့အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဇူလိုင်လအလယ်လောက်တုန်းကဒီပြည်နယ်အတွင်းမှာကူးစက်တဲ့လူနာ100ကို100ကျော်ရှိတာပါ။ယောဂါထိန်းချုပ်နိုင်မှုစီးပွားရေးလုပ်ငန်းတွေနဲ့အသွားအလာကန့်သက်တာတွေကိုဩဂုတ်လ24ရက်နေ့အထိတက်မှတ်ထားပါတယ်။ Australian နိုင်ငံ Victoria ပြည်နယ်အတွင်းမှာဒီကနေ့ကူးစက်သူ482ယောက်နဲ့တိတ်ဆုံးသူ100ယောက်အတည်ပြုခဲ့ပြီးတဲ့နောက်မှာ Melbourne မြို့မှာကြာတာပြင်းကစပြီးတော့အသွားအလာတွေကိုတင်းကျပ်ကန့်သက်လိုက်ပါတယ်။တရုတ်နိုင်ငံရှင်ချန်းပြည်နယ်မှာတော့ဒီကနေ့ကူးစက်သူလူနာတဲ့28ယောက်၊ Dalian စိတ်ကမ်းမြို့မှာနောက်ထပ်3ယောက်နဲ့ပြည်ပကပြန်လာသူတွေက9ယောက်ရှိပါတယ်။ဟောင်ကောင်မှာလည်းဒီကနေ့လူနာသစ်85ယောက်နဲ့တိတ်ဆုံးသူတယောက်ရှိတာကြောင့်စုစုပေါင်းကူးစက်မှု 3,800 ကျော်နဲ့တိတ်ဆုံးသူက43ယောက်ရှိပါရဲ့ရှင်။ COVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့အင်ဒိုနီးရှားနိုင်ငံမှာအလားအလာရှိတဲ့ကာကွယ်ဆေးတမျိုးကိုလူတွေနဲ့စတင်ဆန့်သက်တော့မှာဖြစ်ပါရဲ့။နိုင်ငံပိုင် Biopharmacy ကုမ္ပဏီနဲ့တရုတ်နိုင်ငံအခြေစိုက် Sinovac ဆေးကုမ္ပဏီတို့ပူးပေါင်းပြီးကာကွယ်ဆေးဆန့်သက်မှုတတိယအဆင့်အတွက်စတင်ပြင်ဆင်နေပြီးဖြစ်ပါရဲ့
။
ကျွန်တော်ကတည်းကဝယ်ရှိရှိပြီးလို့ပါတယ်။ဒါမှကျွန်တော်တို့နိုင်ငံသားတွေအတွက်အသုံးပြုနိုင်မှာပါ။အခုထိတော့လိုက်ဝယ်နေရတာပါ။ Biopharma ကအရှိတောင်အာရှမှာအကြီးဆုံးနိုင်ငံပိုင်ဆေးကုမ္ပဏီဖြစ်ပါတယ်။ကျွန်တော်တို့ကိုယ်ပိုင်ကာကွယ်ဆေးထုတ်နိုင်ပါတယ်လို့သုတေသနအဖွဲ့အကြီးကကုစနန်ဒီရာစမီလ်ကပြောသွားတာပါ။အသက်18နှစ်ကနေ59နှစ်အတွင်းရှိမိမိသဘောဆန္ဒအရစံသက်ခံလို့သူ1600နဲ့ကာကွယ်ဆေးတတိယအဆင့်စံသက်မှုတွေကိုဩဂုတ်လ17ရက်နေ့မှာဗန်တောင်မြို့တက္ကသိုလ်ကသုတေသနပညာရှင်တွေဦးဆောင်ပြုလုပ်သွားမှာဖြစ်ကြောင်းဂျာဗာပြည်နယ်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။အခုလက်ရှိအင်ဒိုနီးရှားမှာ COVID-19 ကူးစက်ခံထားရသူ13000ကျော်နဲ့တိတ်ဆုံးသူ9000ကျော်ရှိပြီးအရှိအာရှမှာကူးစက်မှုအများဆုံးဖြစ်နေတာပါ။ဒီကမ္ဘာလုံးအတိုင်းအတန်နဲ့ COVID-19 ကာကွယ်ဆေးစံသက်မှုပေါင်း100ကျော်စံသက်နေပြီးအလားအလာရှိတဲ့ကာကွယ်ဆေးတရားစင်လောက်ကိုလူတွေနဲ့စတင်စံသက်နေတာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာလူလက်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးချင်းချောက်ခံနေရဆဲဖြစ်တယ်လို့ဒီကနေ့ထွက်လာတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ 2020ပြည်နှစ်နိုဝင်ဘာလ10ရက်နေ့မှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကျင်းပဖို့စီစဉ်နေချိန်မှာပဲအခုစစ်တမ်းထွက်လာတာပါမြန်မာနိုင်ငံတွင်းမှာအလုအလုကင်နေကြတဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေပူးပေါင်းစစ်တမ်းကောက်ယူပြီးပြုစုထားတဲ့မြန်မာနိုင်ငံဤလူလက်စွာဤသားထုတ်ဖော်ခွင့်အခြေအနေအကဲဖြတ်ချက်ဆိုတဲ့အစီရင်ခံစာရဲမှာအဲ့ဒီလိုပြောထားတာပါသူတို့ရဲ့လ ీల ကျွေးရှိချက်အရမြန်မာနိုင်ငံမှာလူလက်စွာထုတ်ဖော်ပြုစုခွင့်နဲ့သက်ဆိုင်တဲ့ဘက်စုံအခြေအနေတိုင်းဟာဒီအကဲဖြတ်ချက်ကိုစာလုပ်ခဲ့တဲ့2016ခုနှစ်ကနေပြီးခဲ့တဲ့နှစ်ထိစူးစူးဝါးဝါကျဆင်းနေတယ်လို့ပြောထားပါတယ်ဒါကြောင့်လူလက်စွာထုတ်ဖော်ပြုစုခွင့်တိုးတက်လာစေဖို့အတွက်ရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ခြင်းဆိုင်ရာဥပဒေကိုအကောင့်ထည့်ဖို့အင်တာနက်လိုင်းတွေဖြတ်တောက်ထားတာကိုအဆုံးသတ်ဖို့အစိုးရလက်ရောက်ခံမီဒီယာတွေကိုရပ်ဆိုင်းဖို့ဒါမှမဟုတ်ရောင်းချဖို့ဒါမှမဟုတ်ပြည်သူဝန်ဆောင်မှုမီဒီယာအဖြစ်ပြောင်းလဲဖို့စတဲ့အချက်တွေကိုအကြံပေးထားပါတယ်ဒီအကဲဖြတ်ချက်ကိုသတင်းတောက်အဖွဲ့အစည်းတွေလူလက်စွာထုတ်ဖော်ပြုစုခွင့်ဆိုင်ရာလှုပ်ရှားလှုပ်ဆောင်နေတဲ့အဖွဲ့တွေနဲ့လူအခွင့်အရေးအဖွဲ့တွေအပါအဝင်စုစုပေါင်းအဖွဲ့73ဘွဲကပူးတွဲပြုစုထားတာဖြစ်ပါတယ်ရှင်သောရရှင်များရှင်ကြာတာပြီးညပိုင်းကျွဲ့နောက်ဆုံးရသတင်းလေးကိုနားဆင်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
COVID-19 ကပ်ရောဂါကာလလူစုလူဝေးမလုပ်ဖို့တားမြစ်ထားခြင်းဘာသာရေးအခမ်းအနားပွဲကိုဥဆောင်ကျင်းပခဲ့တဲ့အတွက်အမှုရင်ဆိုင်နေရတဲ့ခရီးရန်တရားဟောဆရာဒေးဗစ်လာကိုဒီကနေ့မှာတော့ရန်ကုန်မြို့မယန်ကုန်တရားရုံးကနေထောင်နှံ3လစီရင်ချက်ချလိုက်တဲ့အကြောင်းပြောပြပေးပါမယ်ကျမမိခါပါကပ်ရောဂါကာလလူစုလူဝေးမလုပ်ဖို့တားမြစ်ချက်ကိုဖောက်ဖျက်ခဲ့မှုနဲ့နှစ်လလောက်အမှုရင်ဆိုင်နေရတဲ့တရားဟောဆရာဒေးဗစ်လာနဲ့ဥဝေထွန်းတို့ကိုဒီကနေ့ပဲရန်ကုန်မြို့မယန်ကုန်မြို့နယ်တရားရုံးကပြစ်ဒဏ်စီရင်ချက်ချမှတ်လိုက်တာပါသူတို့နှစ်ဦးသလုံးကိုတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန် 30 ကအရာထောင်ဒဏ် 3 လကြာခံဖို့တရားရုံးကအမိန့်ချမှတ်လိုက်ပြီးနဲ့ချုပ်ရဲခံစား권ရရှိမှာဖြစ်တယ်လို့လဲမယန်ကုန်မြို့နယ်တရားသူကြီးဦးမိုးဆွေကမီဒီယာတွေကိုပြောပါတယ်
ဟုတ်ကဲ့ထုံးနဲ့ပြစ်ပြလိုက်တယ်ချုပ်ရဲ့ခံစားဝင်ရောဒါပြစ်မှုတည်းထုံးတယ်လေအပြစ်ဒဏ်ပေးတဲ့ဆိုရင်ချုပ်ရဲ့ခံစားဝင်ရတာပဲ
ငွေဒဏ်ပါသေးလားမသိ
ဘူးမပါဘူ
းတရားလို့ချုပ်ရဲ့ခံစားဝင်ဆိုအလုံးစုံဇနီးလောက်ပါပြောင်းမယ
်နော်နှစ်ပါးညီပါတော့ရှိတယ်သူကချုပ်ရဲ့ကစပြီးချုပ်တဲ့နေရာစပြီးတော့အဲ့ဒါတရားဝင်တာပေါ့သုံးလပြောင်းနေရမှာပေါ့နော်ဒါတော့သူသူ့ကိုသူကရှင်းရှင်းပြပါတယ်ပေါ့နော်
ကနေဒါနိုင်ငံသားတရားဟောဆရာဒေးဗစ်လာဟာကပ်ရောဂါကာလကန့်သက်ချက်တွေထုတ်ပြန်ထားချိန်ဧပြီလ9ရက်နေ့တုန်းကရန်ကုန်မြို့မှာဘာသာရေးပွဲတစ်ခုကိုဥဆောင်ကျင်းပခဲ့တဲ့အတွက်အရေးယူခံခဲ့ရတာဖြစ်ပါတယ်။နောက်ပိုင်းမှာသူ့အပါအဝင်အခမ်းအနားတက်ရောက်သူတွေကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ68ဦးထိရှိခဲ့တယ်လို့လည်းကျမယူဝင်ကြီးဌာနကအတည်ပြုပြောဆိုထားပါတယ်။တရားလွှတ်တော်ရှေ့နေများကောင်းစီဝင်ဥခင်မောင်စောကတော့ကပ်ရောဂါကာလမှာဥပဒေချိုးဖောက်သူတွေရှိရဲဆိုရင်ကြောသားကျင်သားမခွဲကြပဲအရေးယူဆောင်ရွက်တဲ့လို့မှတ်ချက်ပေးပြောဆိုလိုက်ပါတယ
်ဒီကာလအတွင်းမှာကိုဗစ်ကာလအတွင်းမှာအဲ့ဒီလိုပဲအတိအလင်းပေါ်ရာကိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကဥပဒေချိုးဖောက်ရရောက်နေတဲ့ဒေသတွေပြုခဲ့ရအဲ့ဒါကြီးကြတော့ကျော်သွားတယ်ဥပဒေအောက်မှာအလုံးတန်းတူရှိရမယ်ဥပဒေရောင်းရတာကိုပဲယင်းကြီးအားဖြင့်တမှုကြီးဆောင်ရွက်တဲ့ဒေသကိုကျွန်တော်ဘာမှသိပြောရမယ်ဒီလိုရတော့ရနော်ဒီကိစ္စအဲဒီလိုလုပ်တဲ့ကိစ္စတွေအကုန်လုံးမှာ equal under the law ဖြစ်ပါလားကျွန်တော်မဖြစ်ဘူးလို့ဖြစ်နေရ
ကိုဗစ်ရောဂါကူးစက်ခံနေရတဲ့ပြီးခဲ့တဲ့ April လနဲ့ May လအတွင်းမှာဇဝဲခရိုင်ရေဖြူမြို့နယ်မှာဖုန်ကြီးပြန်ပွဲကျင်းပခဲ့သူတွေနဲ့နေအိမ်အတွင်းလူစုလူဝေးနဲ့ဘာသာရေးဝတ်ပြုစုတောင်းခဲ့တဲ့မန္တလေးမြို့ချမ်းမြတာကြီးမြို့နယ်ကအစ္စလမ်ဘာသာဝင်တွေကိုတဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန် 30 ကနဲ့အရေးယူကတရားရုံးကထောင်ဒဏ်ပြစ်ဒဏ်ချမှတ်ခဲ့မှုပါတယ်။ဒါဝိမဲ့လည်းအလားတူအစိုးရတာဝန်ရှိသူတွေအပါအဝင်ကပ်ရောဂါကာလကန့်သက်ချက်တွေမလိုက်နာတာပြီးရှိခဲ့ပေမဲ့အရေးယူခဲ့တာမျိုးမရှိခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေခဲ့ပါတယ်။တဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေမှာတော့ဘသူမဆိုစမ်းစစ်ချက်မပြုလုပ်ခဲနဲ့ပို့ဆစွာဆောင်ရွက်တာဘေးအန္တရာယ်တစ်ခုခုကြောက်နိုင်တာကိုသိလို့ဖြစ်စီတမင်လုံးလို့ဖြစ်စီတဘာဝဘေးအန္တရာယ်နဲ့ကြုံရတာဒါမှမဟုတ်ရင်လေကြုံရအောင်လို့အကြောင်းရင်းတွေဖန်တီးထားတာဆိုရင်၃နှစ်ချက်မပူတဲ့ထောင်တန်းငွေတန်းဒါမှမဟုတ်ပြစ်ဒဏ်၂ရက်လုံးချမှတ်နိုင်တယ်လို့ကြားထန်ထားပါတယ်ရှင်ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
အမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါလိမ့်မယ
်။ကိုဗစ်ကရောဂါကာလသွာလာလှုပ်ရှားမှုတွေကန့်သက်ထားချိန်မှာလူမောင်ငုံမှုတွေတိတိတသားကျဆင်းသွားပေမဲ့အလုံးလက်မဲ့ဥယေတိုးလာတာကြောင့်ပြဿနာတချို့ပြန်ရှိထွားလာနိုင်တဲ့အန္တရာယ်ရှိနေတာကိုသတိပေးနေကြတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရဒီနှစ်ဇူလိုင်လအထိလူမောင်ခိုမှုစုစုပေါင်း82မှုရှိခဲ့ပြီးဒါဟာဆိုရင်မနှစ်တုန်းကဒီလိုအချိန်မှာ146မှုရှိခဲ့ရာကနေထပ်ဝက်လောက်ကျဆင်းသွားခဲ့တာပါဒီနှစ်ထဲကြုံခဲ့ရတဲ့လူမောင်ခိုမှုတွေမှာတော့အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်ပြီးလူပေါင်း100ကျော်ရှိခဲ့ပါတယ်ကာယယောဂကာလလူမောင်ခိုမှုတွေကျဆင်းသွားတယ်ဆိုပေမဲ့အခုခါမှာအလုတ်ကိုင်းရှာပါတဲ့ပြဿနာကြောင့်နောက်ဆက်တွဲလူမောင်ခိုမှုတွေနဲ့ကြုံရနိုင်တဲ့အန္တရာယ်ရှိတယ်လို့လည်းလူကုန်ကူးမှုတားဆီးနှိမ်နှင်းရေးရတဲ့ဖွဲ့ဒူရဲမှုကြီးဥပေါ်ထွန်းက VOA ကိုပြောပါတယ
်။အရင်တော့ရောက်နေခဲ့တဲ့အကုန်လုံးနိုင်ငံလေးကိုပြန်ဝင်လာကြတယ်ဆိုတော့အခုအချိန်လေးမှာတော့အခုကတည်းကလည်းနေတော့ရေတက်တာဒီကိုဗစ်ကာလနဲ့ပတ်ပါတယ်။အဲနောက်ပိုင်းအချိန်လေးကအလုံးလက်တွေပုံများလာတယ်ဆိုရင်တော့ပြည်တွင်းမှာလည်းအလုံရှားပါတယ်။နောက်ဟိုပြည်ပနေပြီးတော့ပြန်လာတဲ့အခွင့်အရေးတောင်းချိန်မှာဒီတစ်ခါနိုင်ငံတွေရတယ်ပြန်လက်ခံပြီးအဝင်ထွက်တွေပြန်ခွင့်ပြုပြီးဆိုရင်ဒါလည်းပို့ပြီးတော့ရှိလာနိုင်တဲ့အခြေအနေရှိတာပေါ့
မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့စီးရင်တွေအရလူကုန်ကူးမှုတွေဟာတရုတ်ထိုင်းနဲ့မလေးရှားစတဲ့အင်္ဂလိပ်ချင်းနိုင်ငံတွေကိုသွားသူတွေနဲ့ပြည်တွင်းမှာတော့ရှမ်းပြည်နယ်နဲ့ရန်ကုန်တိုင်းမှာအများဆုံးဖြစ်နေတာတွေ့ရပါတယ်တရုတ်နိုင်ငံကအမျိုးသားတွေနဲ့လက်ထပ်ဖို့မြန်မာအမျိုးသမီးတွေလူကုန်ခံရတဲ့အမှုကတော့အများဆုံးဖြစ်နေပြီးပြည်တွင်းမှာတွေ့ရတဲ့အမှုတွေထဲမှာတော့အာဓမအလုတ်စီခိုင်းတာတွေပြည်ထစားဖြစ်ခိုင်းစီတာတွေပါဝင်ကြောင်းလည်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့စီးရင်မှာဖော်ပြထားပါတယ်ကယောဂါကာလလုပ်ငန်းတော်တော်များများရပ်ဆိုင်းထားရတာကြောင့်အခုအခါအလုံးလမဲ့ဖြစ်ကြရသူအများအပြားရှိနေသလိုပြည်ပနိုင်ငံတွေမှာအလုံးမရှိကြလို့ပြန်လာသူတွေလည်းတိတ်နေချီရှိနေတဲ့အတွက်လူမောင်ခိုရီရဲ့တားကောင်ဖြစ်မဲ့အန္တရာယ်ရှိနေတယ်လို့ရွှေပြောင်းလို့သမားပညာပေးစင်တာတာဝန်ရှိသူဦးမိုးဝေကအခုလိုပြောပါတယ
်ခွဲစားတွေကတစ်ဆက်ကြာလာကြတာဟုတ်လေအရင်တော့ပုံစံမျိုးပြန်ဖြစ်တယ်အရင်တော့ဆိုလည်းဒီပွဲစားလေးနဲ့ပဲသွားကြတာဟိုတစ်ခေါက်သွားလို့ရှိရင်၈သိန်း၉သိန်း၁၀သိန်း၁၂သိန်းအဲ့လိုပေးရတယ်ရှိတယ်အခုလည်းဒီပုံစံမျိုးပြန်ပြီးဖြစ်လာတယ်။ဤတွင်နဲ့ရောက်တဲ့ချိန်မှာလည်းပဲကျွန်တော်တို့ကအလုတ်ကဲ့ခွင့်လန်းကိုလည်းသူတို့ရဲ့ကြကြပြင်ဆင်မှုမရှိတဲ့အတွက်အလုတ်မားတဲ့တွေကပြန်လာပြီးတလားလောက်ဆိုရင်သူတို့တွေကခက်ခဲဖြစ်လာပြီးနေဖို့စားဖို့တောက်ဖို့ဟာအဲ့လိုမျိုးလေးဖြစ်လာတဲ့ချိန်မှာသူတို့ဟိုဘက်ပြန်တော်ဖို့ခါပြန်စဉ်းစားကြပြန်တော့အဲ့လိုမျိုးလေးဖြစ်တယ်ဆိုတော့ဟိုနီနာမျိုးစုံကိုကျွန်တော်တို့လူကုန်မှုအန်ဒီရယ်ကိုပြန်ပြီးတော့စိတ်ရောက်မှုကပို့ပြီးတော့တောင်းပို့လို့ဖြစ်သွားတယ်ခင်ဗျာအဲ့ဒါလေးရှိအဲ့ဒါလေးတွေစိုးရိမ်ကြရလေးဖြစ်တာပေါ့လေဟုတ်ကဲ့
အလုံးသမားရဲ့ကူညီပေးနေတဲ့အဖွဲ့အစည်းတွေရဲ့စီးရင်အရာကယောဂါကာလပြည်တွင်းမှာစိတ်ယုံအလုံယုံတွေပိတ်ကုံလို့အလုံးလက်မဲ့ဖြစ်သူဦးရေအခုလာစမ်းပိုင်းအထိဆို၄သိန်းဝန်းကျင်အထိရှိနေပြီးဒီလူတွေအတွက်အစိုးရကစနစ်တကျဖြည့်ရှင်ပေးဖို့လဲအလုံးသမားရဲ့လှုပ်ရှားသူတွေနဲ့လုပ်ငန်းရှင်တွေကလိုလားနေကြပါတယ်ဆက်မှုလက်မှုအလုံးသမားသမဂ္ဂအဖွဲ့ချုပ်ဦးတက်နှင်းအောင်ကတော့အလုံးကိုင်ခွင်လန်းတက်တွေနဲ့ပြည်ထနာကိုဖြည့်ရှင်ဖို့လိုရဲလို့ပြောပါတယ်
ဟုတ်ပါလေလက်နဲ့ဖြစ်သွားတဲ့လူကြီးကတန်တန်းဝန်းကျင်ရှိတယ်ဆိုရင်ဒီအလုပ်သမားတန်တန်းဝန်းကျင်တော့ကိုကျွန်တော်တို့ဘယ်လိုအလုပ်ကိုင်းမျိုးဦးစားပေးပြီးမှဖန်တီးကြမယ်ပေါ့နော်နောက်ပြီးကြတော့ဟိုဘယ်လိုလုပ်ငန်းခံတာအစ်စ်တွေဖော်ဆောင်မယ်ဆိုတာဟုတ်ပါကျွန်တော်တို့ဒီအလုပ်မားအဖွဲ့ချုပ်တွေနဲ့ပေါ့လေအခြားသောဒီရက်ဆက်အဖွဲ့အစည်းတွေဟိုနောက်ဒီအလုပ်ရှင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးမှဆောင်ရွက်ရမှာဖြစ်ပါလေခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကစွန်လာထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ခိုက်ရေးအတွက်ထိထိရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအစ်စ်နိုင်ငံစီးရင်မှထည့်သွင်းဖော်ပြခဲ့တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အစီရင်ခံစာကိုတုံ့ပြန်ခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့လူကုန်ကူးမှုတိုက်ခိုက်ရေးမှာမြန်မာနိုင်ငံရဲ့ဆောင်ရွက်ချက်တွေကိုအတိအမှန်မပြုခဲ့ကြောင်းပြောဆိုခဲ့တယ်လို့မြန်မာနိုင်ငံမှာပြည်ပခန့်တွေကြောင့်နေရဲဆုံးဟာသူတွေများလာပေမဲ့လူကုန်ကူးခံရသူတွေရဲ့တားကောင်မဖြစ်အောင်ထိထိရောက်တားဆီးနိုင်ခဲ့ကြောင်းလည်းပြောဆိုထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOE Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အင်ဒီနာကျေးသုံးနိုင်ငံကအလုပ်သမားတွေထိုင်းနိုင်ငံကိုပြန်လာပြီးအလုပ်လုပ်ခွင့်ပြုဖို့ထိုင်းလွတ်တော်ကအတည်ပြုလိုက်တဲ့အတွက်မြန်မာအလုပ်သမားတွေလည်းတရားဝင်ပြန်လာနိုင်ကြတော့မယ့်အကြောင်းပြောပြပါမယ်။ကျမကမအေးမှာပါ။မြန်မာကမ္ဘောဒီးယားနဲ့လာအိုအင်ဒီနာကျေးသုံးနိုင်ငံကနိုင်ငံခြားသားအလုပ်သမားတွေကိုထိုင်းနိုင်ငံကိုပြန်လာပြီးအလုပ်လုပ်ခွင့်ပြုဖို့ထိုင်းလွတ်တော်ကဒီတစ်ပတ်ထဲမှာပဲအတည်ပြုလိုက်တာပါ။နှစ်နှစ်အလုပ်လုပ်ခွင့်ပြုဖို့ထိုင်းလွတ်တော်ကအတည်ပြုလိုက်တဲ့အတွက်ထိုင်းနိုင်ငံမှာအလုပ်လုပ်ခွင့်ရမယ့်သူတွေနဲ့ပတ်သက်လို့အလုပ်သမားရေးလှုပ်ရှားနေတဲ့မြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုရှင်းပြပါတယ်
။နိုင်ငံခြားသားရွှေပြောင်းလူသမားတွေကမှအကြောင်းမျိုးမျိုးနဲ့တတန်းမတူရသေးတဲ့သူတွေကိုနောက်ထပ်တတန်းတွေတိုးပေးဖို့အလုပ်ရှင်တွေအာမခံနဲ့အလုပ်ရှင်တွေတောင်းယူမှုနဲ့တတန်းတိုးပေးလို့ထိုင်းဆိုးရမယ်။ဒီနိုင်ဆွေးနွေးဆုံးဖြတ်လိုက်တယ်။မူလတော့ကတော့ဇူလိုင်လ31ရက်နေ့ထိပဲထိုင်းနိုင်ငံမှာစစ်တမ်းကုန်သွားတဲ့သူတွေစားစရာအထောက်အထားမရှိတဲ့သူတွေပေးထားတာမလား။ဩဂုတ်လ4ရက်နေ့အစည်းအဝေးမှာတော့အဲ့ဒီရွှေပြောင်းလူသားတွေအုပ်စုသုံးစုကိုတတန်းတိုးမယ်။အခုအော်တိုဘားလ31ရက်နေ့ထိအခွင့်အရေးပေးမယ်။နေထိုင်ခွင့်ပေးထားမယ်။အလုံးရှင်တွေကနေမိမိအလုပ်သမားတွေပေါ့မိမိရဲ့ရွှေပြောင်းလူသားတွေအုပ်စုသုံးစုကိုစစ်တမ်းတိုးဖို့အတွက်သက်ဆိုင်ရာခရိုင်ဒေသနယ်မြေမှာရှိတဲ့အလုပ်သမားနေရာစခိုင်းရုံးတွေမှာသိရင်ပေးသွင်းရမှာပေါ့ name list ပေးရမှာအဲအဲ့ပါအုပ်စုသုံးစုကနံပါတ်1အုပ်စုကတော့ MOU စနစ်နဲ့မြန်မာနိုင်ငံနေလာလုပ်ကင်ကြည့်ရသူတွေပေါ့အုပ်စု2ကတော့ CI တို့ PJ တို့ FAT တို့တမျိုးမျိုးကိုကန်ဆောင်ထားပြီးအလုပ်လုပ်နေရသူတွေပေါ့အုပ်စု3ကတော့နေဆက်ဒေတာတွေနေဆက်ဒေတာတွေမှာရာသီလိုက်အလုပ်တွေကိုလုပ်ကင်နေကြတဲ့3လတစ်ကြိမ
်
ဝတ်ပါမဲ့လုပ်တဲ့လူတွေပေါ့အဲအဲ့လူတွေကိုအော်တိုဘာလ30ရက်နေ့အချိန်ပေးထားမယ်အလုပ်ရှင်တွေကနေပြီးမိမိအလုပ်သမားကိုအပြည့်အစုံသွင်းရမယ်အဲအဲ့ဒီတော့2020လိုပါတဲ့နေရာနေပြီလာမဲ့2022မလ3ရက်နေ့နေထိုင်အလုပ်လုပ်ကြံကိုရမယ်ပေါ့အဲ့အခွင့်ရရမယ
်ထိုင်းဆိုရကတော့အိန္ဒိနာချင်းနိုင်ငံတွေကပြန်လာကြမယ်အလုပ်သမား6သိန်းခွဲလောက်ရှိမယ်လို့ခန့်မှန်းထားပြီးဘန်ကောက်အပါဝင်သက်ဆိုင်ရာနယ်မြေတွေကအလုပ်သမားနေရာချထားရင်းနဲ့စီမံခန့်ခွဲရေးဌာနတွေမှာအော်တိုဘာလ31ရက်နေ့ထိရှောက်ထားနိုင်ကြောင်းသတင်းထုတ်ပြန်ထားပါတယ်အလုပ်လုပ်ခွင့်အတွက်တတ်မှတ်ထားတဲ့အခကျင်းွေပေးဆောင်ပြီးကြောင်းပြေစာစေထောက်ခံစာကိုရရဆိုရင်အချက်လက်နဲ့ကျမရေးအာမခံကြီးတွေပါတပါးတည်းပေးဆောင်ရမယ်လို့လည်းထိုင်းဆိုရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နေဆက်ကနေပြန်လာကြမယ်ခမန်းကြီးအလုပ်သမားတသိန်းနီးပါးကိုလည်းနောက်နှစ်နှစ်အလုပ်လုပ်ခွင့်ပြုမှာဖြစ်ပြီးရှောက်ထားသူတွေဟာအရင်သက်တမ်းကုန်ပြီးသားဝတ်ပါမင်းနဲ့အလုပ်ရှင်ရဲ့အလုပ်ခန့်စာမူရင်းစာရွက်နဲ့အတူရောက်ရှိနေတဲ့ဒေသစေရုံတွေမှာကျန်းမာရေးအာမခံဝယ်ယူရမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကာလထိုင်းနိုင်ငံမှာလုပ်ငန်းတွေအတော်များများရပ်နားထားရတဲ့အတွက်မြန်မာနိုင်ငံသားတွေအပါအဝင်တိုင်းနဲ့ချီရှိတဲ့အလုပ်သမားတွေဟာနေရက်ကိုပြန်ခဲ့ကြရတာပါ။ဒါပေမဲ့လည်းကပ်ရောဂါကာလကပ်သက်ချက်တွေကိုထိုင်းနိုင်ငံမှာတဖြည်းဖြည်းပြန်လည်လျှော့ပေါ့ရာကနေအခုအခါနိုင်ငံသားအလုပ်သမားတွေကိုပြန်လည်လက်ခံဖို့စီစဉ်နေတာဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကဒီသတင်းပေးပို့နေတာပ
ါကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွင်းကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ Doris Kennedy ကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
မြန်မာနိုင်ငံအပါဝင်အရှိတောင်အာရှဒေသမှာလူမှုကွန်ရက်ကနေတော်ရိုင်းတရိတ်ဆန်ကြီးရောင်းချနေတဲ့ကြော်ညာတွေကို Facebook ကနေဖယ်ရှားလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အရှိတောင်အာရှနိုင်ငံတွေမှာတော်ရိုင်းတရိတ်ဆန်ကြီးကိုလူမှုကွန်ရက်ကနေတဆင့်ရောင်းချနေရပြီးတိုးလာနေတာကအခုနောက်ဆုံး Facebook ကကြော်ညာတွေကိုလက်မခံတော့ပဲဖယ်ရှားလိုက်တာပါ။အခုနှစ်မေလဆိုရင်လည်းမြန်မာနိုင်ငံက Facebook စာမျက်နှာတွေပေါ်မှာမျိုးစိတ်ပေါင်း94ခုက ဒေါ်ယန်တရိစ္ဆာန်နှစ်ထောင်ကျော်ကိုရောင်းချဖို့ကြော်ညာခဲ့ရပြီးတွေ့ခဲ့ရကြောင်းလဲကမ္ဘာတိုင်းတရိစ္ဆာန်ထင်းထင်းကြီးအဖွဲ့ WWF ကစာရင်းပြုစုထားပါတယ်။ Facebook
လူမှုကွန်ရက်မှာတော်ရန်တရိစ္ဆာန်တွေရောင်းချရကြော်ညာတွေဟာနှစ်ထောင်၁၆ခုနှစ်လောက်မှာ200ကျော်လောက်သာရှိခဲ့ရတာကနောက်ပိုင်းမှာတည်တည်တတ်တတ်ကျိုးလာကြီးရလို့လဲ WWF ရဲ့ပြည်တွင်းတာဝန်ရှိသူတို့ကဖွေးဟိုရေကိုပြောပါတယ်။နောက်ပိုင်းဆိုဘာဖြစ်လာလဲဆိုတော့ဟိုတုံးဆွဲသူရဲ့အရမ်းများလာရောင်းနေလို့ရဲ့အရမ်းများလာတယ်။ဒီနှစ်ထောင်၁၆ဆက်ရှိဆယ်ဝေးဆုံးကပေါ့နော်ဥပမာအမည် long ya la rao le tui ya de. De long wang go wei lu a yam ya de. La miu sik de solution ye. Hong zi nong ni ya le. Na sa long ni na rao tui ya ba se.
တော်ရိုင်း တရိတ်ဆန် ထိန်းသိမ်းရေးလှုပ်ရှားသူတွေကအကြောင်းကြားခဲ့ပြီးနောက် အေဘီလာက စလို့ ရာနဲ့ ချီရဲ့ စာမျက်နှာတွေကို Facebook က ဖယ်ရှားခဲ့ပါတယ် တတော်ဦးစီးဌာန ဒုတိယ ညွှန်ကြားရေးမှူးချုပ် ဦးတင်ထွန်းကတော့ လူမှုကွန်ရက်က နေ တော်ရိုင်း တရိတ်ဆန် ရောင်းဝယ်မှုတွေကို ထိန်းချုပ်ရေးမှာ စိန်ခေါ်မှုတွေ ရှိနေတယ်လို့ ပြောပါတယ်
Facebook မှာရောင်းလာဝယ်ရတယ်လို့ကျွန်တော်ဘယ်လိုထိန်းချုပ်လဲဆိုတော့ကျွန်တော်အမှန်တမ်းပြောရင်တော့ကျွန်တော်မပြောနိုင်ဘူး သို့တော့ကျွန်တော်တတော်ဦးစီးဌာနဝန်ထမ်းတွေရောအဲ့ဒီကိစ္စမျိုးကိုယ်တွေတဲ့ဌာနရော Facebook မှာတော့အများအားစောင့်ကြည့်နေတယ်ထူးခြားတာတွေ့ရင်ချက်ချင်းကျွန်တော်အဲ့ဒီကိုစို့စို့လိုက်တာပေါ့နော်မြို့နယ်နဲ့တိုင်းနဲ့ပြည်နယ်တွေအားလုံးကကျွန်တော်တတော်ဝန်ထမ်းတွေရှိတာဖြစ်တဲ့အတွက်ဒါမျိုးပေါ်လာတာနဲ့ကျွန်တော်အဲ့ဒီကိုရောက်သွားတယ်အဲ့ဒီပြည်ပြီးတော့မှမလိုက်နိုင်တော့လဲကျွန်တော်အဲ့ဒီကိုရေးယူတာပေါ့ဘာလိုက်ဥပဒေရတယ်ဒါထောင်ချရရှိတာဖြစ်နိုင်တာပေါ့
Facebook ပေါ်မှာရောင်းချဖို့ကြော်ညာခဲ့တဲ့တော်ရိုင်းတိရစ္ဆာန်တွေကကိုယ်ဆက်ရာခိုင်နှုန်းကျော်ဟာတန်းငှက်ရိုင်းကြီးရှားပမြောက်ကြီးတောကြောင်တွေနဲ့အောက်ချင်းငှက်တွေကိုအဝယ်များလေးရှိရလို့လဲ WWF ကပြောပါတယ်တော်ရိုင်းတိရစ္ဆာန်ထင်းထင်းအဖွဲ့တစ်ခုဖြစ်တဲ့ Traffic ရဲ့ပြီးခဲ့တဲ့ဇူလိုင်လစံတုန်းကထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာလဲထိုင်းဗီယက်နမ်နဲ့အင်ဒိုနီးရှားနိုင်ငံတွေက Facebook နဲ့ Instagram လူမှုကွန်ရက်တီကနေစဉ်ဆွဲပစ္စည်းရောင်းချမှုပေါင်း 2500 လောက်ရှိခဲ့ကြောင်းလဲဖော်ပြခဲ့ပါတယ်ခင်ဗျာ ကျွန်တော်ကတော့စောထပ်ပါရန်ကုန်ကနေတရင်ပြပူထားတာပါဒီမနက်ကဒေသတော်တော်များများမှာမကြသေးရင်ရပ်တူကမိုးများကြီးကြီးခဲ့တာကြောင့်လူပေါင်း
9000 ကျော်ဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအိတ်သနာချုံပါမကြသေးခင်ရပ်တူအတွင်ကြီးကြီးရေချဲမှုတွေကြုံခဲ့ရတဲ့စကိုင်းမကွေမန္တလေးနေပြည်တော်ပဲခူးကရင်စတဲ့တိုင်းငယ်ပြည်နယ် 6 ခုမှာရေဝဲချောင်စခန်းတွေ160ကျော်ယာယီဖွင့်လေးခဲ့ရပြီးတော့လူပေါင်း9000ကျော်ဘေးလွတ်ရာကိုပြောင်းရွှေ့ပေးခဲ့ရတယ်လို့
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနတဘောဝဘီအန်ဒီစီမံခန့်ခွဲမှုဦးစီးဌာနကတရင်ထုတ်ပြန်ပါတယ်။ဒီဘေးတန်တင်ခဲ့တဲ့စကိုင်းတိုင်းမှာအခုအခါရေပြန်ကျသွားပြီဖြစ်ပေမဲ့ဒီဘေးဒုက္ခတဲ့တချို့ကတော့ယာယီစခန်းတွေမှာရှိနေဆဲဖြစ်တယ်လို့စကိုင်းတိုင်းအရေးပေါ်ကယ်ဆယ်ရေးအဖွဲ့အတွင်းမှဦးစိုးမင်းဦးကပြောပါတယ်။
ဟုတ်အခုလောကကြီးကပြ
ဆိုရင်တော့လူကြီး9000ကျော်တော့ရှိမယ်ကြည့်။တော့တိတ်ဘုလူခက်ခက်ကြီးတော့တိတ်မကြောက်ဘူးညာကိုကောင်ရေဝင်ဝင်နေကြနေရာရေဝင်တာတော့လေ။ဝင်မဝင်တဲ့နေရာတွေဝင်တာမဟုတ်ဘူး။ဒါနှစ်တန်းနဲ့ဒီနေရာတွေဝင်နေကြနေရာတွေဆိုတော့တိတ်တော့ဘုလူခက်ခက်ကြီးတော့မကြည့်ပါဘူ
း။နိုင်ငံတဝန်းကရည်ကြီးမှုအတွင်းအ ਨੇ ဆုံးလူ2ဦးသေဆုံးခဲ့တယ်လို့သဘောဘေးအန္တရာယ်ခံခွဲမှုဦးစီးဌာနညွှန်ကြားရေးမှူးဒေါက်ဖြူလက်လက်ထွန်းကပြောပါတယ်။ COVID-19 ကပ်ရောဂါကာလမှာရေဘေးဒုက္ခသည်တွေကိုကျန်းမာရေးအတွက်အထောက်အပံ့အကူအညီတွေပေးနေတယ်လို့လည်းပြောပါတယ်။
အမတို့ဌာနကတော့အခုကြောင်းဆွေးတဲ့သူတွေပေါ့ကငါခြေသေးချောင်းနေရာတွေကြောင်းနေသူတွေတွေ့လို့တဲ့နေရာတွေပုံကြောင်းပါအဲ့လိုကြောင်းခံရပါတော့ကြောင်းနေသူတွေဆိုရင်အမတို့ဆိုင်းရိတ်ခါဖို့၆ပတ်ပြီးတယ်ဟိုလူကြီးလိုက်ပေါ့နော်ဆိုင်းရိတ်ခါဖို့၆ပတ်ပြီးတယ်နောက်ခါကျတော့ကိုဗစ်ကာလမှာအမတို့ဖြတ်ပြီး၆ပတ်ပြီးတာကျတော့ mask ရယ်စက်ပြာရယ်ပေါ့နော်ဒါတော့ဟိုရင်နှစ်တည်းဆိုတော့ဒါကြီးတော့မပါဘူးပြတ်သွားတဲ့အိမ်ကြီးဆိုတော့ဟိုပြတ်သွားတဲ့အိမ်ကြီးအစားပြည့်စုံကို၆ပတ်ပြီးတယ်တိဆုံးတဲ့သူမြောက်ကခြေမျောပြီးတိဆုံးတာ2ယောက်ရှိတယ်အဲ့တော့တိဆုံးတဲ့သူခံရတဲ့သူကို၆ပန်းပေးတာရှိတယ်။နောက်ကယ်ဆယ်ရေးပစ္စည်းတွေပေါ့၆ပန်းနဲ့အဲ့တော့စုစုပေါင်းဆိုလို့ရှိရင်အမတို့ဒီနေ့ထိ IG-Line 7ကနေပြီးတော့ဒီနေ့ထိဆိုလို့ရှိရင်ကျပ်သိန်းပေါင်း 2,400 ကျော်ပေါ့နော်။ဟုတ်အဲ့လောက်တော့၆ပန်းပြီးသွားရင်မှဟုတ
်။ဒီလေးတင့်သူတွေယာယီတခန်းတွေကမပြောင်းနိုင်သေးတဲ့အချိန်မှာပဲနောက်ထပ်မိုးများနိုင်တဲ့ခန်းမှန်းချက်တွေရှိနေတဲ့အတွက်ကြီးကြီးနိုင်တဲ့အန္တရာယ်တွေရှိနေစေဖြစ်ပါတယ်။မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနမန္တလေးဌာနခွဲညွှန်ကြားရေးမှူးဦးကျော်လွင်ဦးကတော့ရှစ်လာမဲ့သတင်းပတ်တွေအထိမိုးများနိုင်ကြောင်းခန့်မှန်းထားတယ်လို့ပြောပါတယ်
။ဒါမဲ့သတင်းပတ်အတွင်းပေါ့နော်ဩဂုတ်လ12ရက်နေ့လောက်ထိမိုးရွာသွန်းနိုင်မှုတစ်ပတ်အတွင်းစုစုပေါင်းမိုးရွာသွန်းနိုင်မှုကဒီ6လမှနေပြီးတော့ဒါ10လမှလောက်ထိ များာပြင်းပြပြမူလာတော့နိုင်ကြည့်ချင်းမျိုးကမ္မကျစ်တီကျွန်တော်တုံးတက်တွေ့ရှိရတာရှိပါတယ်ဒါကြောင့်မလို့ကံရံဒေတာရည်နဲ့မြန်မာနိုင်ငံဒီအောက်ပိုင်းမြဝကျွန်းပေါ်ဒေတာရည်နဲ့ဆိုလို့ရှိရင်တော့ဒါဤကြီးရဲ့စိုးရင်ရေမကူကျော်လွန်နေတဲ့အချိန်လေးနဲ့တူတူနောက်ထပ်ဒီတပတ်တည်းမှာမိုးတဲထန်နိုင်တာတို့မိုးရွာသွန်းမှုတွေမုတ်တုံတွေအားကောင်းတာမျိုးအားအသင့်တရားနဲ့အားကောင်းနိုင်တဲ့အချိန်မျိုးတွေလည်းဆက်ပြီးတော့ရှိနေနိုင်တဲ့အချိန်မျိုးရှိတဲ့အတွက်ကြောင့်မလို့ဒါဒီအချိန်လေးကိုလည်းဒါမိုးတဲထန်နိုင်မှုနဲ့ပတ်သက်တဲ့အချိန်လေးတွေခံမှန်းချက်လေးတွေကိုလည်းသတိပြုတင်ပါတယ်
မုတ်တုံလေအားကောင်းတဲ့ကာလဖြစ်တာကြောင့်မြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသတွေနဲ့မြောက်ပိုင်းဒေသတွေမှာနေထိုင်ကြသူတွေအနေနဲ့သတိထားကြဖို့လဲမိုးလေဝသနဲ့ကလားဗေဒညံ့ချမှုဦးစီးဌာနကနှိုးဆော်ထားပါတယ်။အန်ရရှိတဲ့ဒေသတွေမှာနေထိုင်သူတွေအနေနဲ့နေ့စဉ်ထုတ်ပြန်နေတဲ့မိုးလေဝသခန့်မှန်းချက်တွေကိုဂရုပြုကြဖို့လဲမိုးလေဝသပညာရှင်တွေကတိုက်တွန်းထားပါတယ်ရှင်။ဒီမှာအင်တနာထုံမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဦးအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်အစိုးရတက်လောက်ခံတင်းရင်နေကြဆောက်တက်နဲ့ပြပရောက်တရုတ်ကုန်တွေထိုင်းမြန်မာနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးစစ်တွေအကြောင်းဥအောင်ခင်ကယူသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်တာပါလေခင်ဗျာ
တင်းပြင်းနေတဲ့ထိုင်းနယ်စပ်မှာတိဆောက်နေတဲ့တရုတ်မျိုးတွေအကြောင်းသတင်းသွက်နေတာအတော်လေးကြားနေပါပြီမြန်မာပြည်ဆိုင်ရာအမေရိကန်တန်ဖိုးဟောင်းပစ္စည်းလာကတ်နဲ့ဂျေဆင်တာဝါတို့ကလွန်ခဲ့တဲ့ဧပြီလကစာတမ်းထုတ်ဝေလိုက်တဲ့အခါမှာနယ်စပ်ကတရုတ်မျိုးတွေအကြောင်းစိတ်ဝင်စားသူတွေပုံများလာတာတွေ့ရပါတယ်တမတော်လက်အောက်ကကရင်နယ်ကြားဆောင်အခြေစိုက်တဲ့ရွှေခုတ်ကုံမှာဟောင်ကောင်အခြေစိုက်ရတိုက်ကုမ္ပဏီကနေဆက်မြို့တည်ဆောက်နေတာကိုလူသိများပါတယ်မြဝတီမှာလည်းကစီနိုကစားဝိုင်းတွေခေတ်စားလာပါတယ်မြဝတီမြို့မြောက်ဘက်ကီလိုမီတာ20กว่าဝေးတဲ့တောင်ရင်းမြစ်မြန်မာဘက်ကမှလောင်းကစားမြို့တည်ဆောက်နေတာပါအရင်နေကြဆောင်တက် BGF က20ရာခိုင်နှုန်းတရုတ်ဘက်က80ရာခိုင်နှုန်းအကျိုးအမြတ်ရယူမဲ့စီးပွားရေးလုပ်ငန်းဖြစ်ပါလေ။အရင် BGF အခုရင်းနဲ့ဝင်ရောက်လာတဲ့တရုတ်တွေမြောက်ဒီမှာများပြားလာပါသေး။ရွှေခုတ်ကိုစီမံချက်ကိုစစ်ဆေးဖို့လွန်ခဲ့တဲ့ဇွန်လကမြန်မာအစိုးရဆုံးဖြတ်ပါလေ။ကရင် BGF ဟာအစိုးရတပ်ဩဇာအရှိန်အဟွာနဲ့လောင်းကစားမြို့တော်တည်ဆောက်နေတာထင်ရှားပါသေး။
မြောက်ဝတီမြို့နယ် BGF ထင်းချုံနယ်မြေတဲပုံစိတ်ကတရုတ်အဆောက်အုံတွေကိုဓာတ်ပုံရိုက်တဲ့သတင်းနောက်နှစ်ဦးကိုကရင်နယ်ကြားစောက်တပ်ကမတ်လဇန်ကဖမ်းဆီးပြီးကြိုင်းနှက်နေတဲ့သတင်းကိုလူအများသိကြပါတယ် BGF ဘုံဘူကြီးစောချစ်ခင်ရဲ့ဝင်ရောက်ဆွဲဖက်မှုကြောင့်သတင်းနောက်တွေကိုတရက်အတွင်းပြန်လှုပ်ပေးလိုက်ပြီးဖမ်းဆီးသူတွေကိုအရေးယူတယ်လို့သိရပါတယ်တရုတ်စီးပွားရေးလုပ်ငန်းကိုကရင် BGF တပ်ဖွဲ့ကအကာအကွယ်ပေးနေတာဖြစ်ပါတယ်မြောက်ဝတီမှာတရုတ်လူဦးရေတိုးပွားလာနေတာကိုတရုတ်စာနဲ့ရည်ရတဲ့ဆိုင်းဘုတ်တွေကတက်တည်ပြနေပါတယ်။ဒါကဥပဒေနဲ့မညီညွတ်ဘူးဆိုပြီးစီပင်သားရာရေးအဖွဲ့ကလိုက်လံဖြုတ်သိမ်းပါတယ်။ဆိုင်းဘုတ်တွေမရှိတော့ပေမဲ့တရုတ်တွေကတော့ရှိနေသေးပါ။ဇူလိုင်15ရက်နေ့ကမြောက်ဝတီကလောင်စာဝိုင်းကိုအာဏာပိုင်အဖွဲ့ကဝင်ရောက်ဖမ်းဆီးကြောင်းလဲသိရပါတယ်
။ဒုတိယတရုတ်မျိုးသစ်ကိုစိုက်ရှီကန်းဆက်မှုဇုံလို့ခေါ်ပါတယ်။ကမ္ဘောဒီးယားနိုင်ငံကနှင်ထုတ်ခံရတဲ့တရုတ်လူဝန်ရှင်တွေအတွက်ရည်ရွယ်ပြီးတိစောက်တာလို့သိရပါတယ်။2012ခါထောင်ကလွတ်လာတဲ့တရုတ်လူစုဝမ်ကျော့ကွိုင်တီထောင်နဲ့ဒုံမေအုပ်စုနဲ့မလေးရှားလူငါရှင်တူဖက်ဆက်လုပ်ပြီးဆန်ရှိကန်စီမံကိန်းကိုအကောင့်တွေပေါ်နေတာဖြစ်ပါတယ်။ KNU ထိန်းချုပ်တဲ့မြောက်ဝတီနယ်ကကွန်ရမျိုးသစ်စီမံကိန်းပါနဲ့ကမ္ဘောဒီးယားကနှင်ထုတ်ခံရတဲ့တရုတ်လောင်းကစားလုပ်ငန်းတွေပါဝင်ပါတယ်။ KNU အကြီးအကဲဆော့ရောဂျာခင်ကိုတိုင်ပါဝင်တဲ့စီမံကိန်းဖြစ်ပြီးကစီနိုကစားဝိုင်းတစ်ခုတည်ဆောက်နေကြောင်းသိရပါတယ်
။ဒ Tiêu mưu đề xì mang gây ạ con thề phô nì ra gô. Tiêu sô yà yè bù lan nhong xì mang gây mà châu nguyên tà lô lô bió xù nì ra mưu lê xì bà đề. Tì kè rô bì bà yào tiêu lù dô rì tì sao đề. Tiêu mưu đề đề phía ra gào. Bì bà yào tiêu rì ạ tuè yì bà đề. Tì tà gàn lè nè gàn phuè xì yè dà bò tù nì chè nè. Bì bà yào tiêu lô ngàn xì nì gà tì sao đà mô. Tiêu sô yà nè lô ngà mật tà sàn bù lô. Tiêu dù đề đi yôn sàn gà xôn lạ nà sàn ngà yên nì thô. Frontier mà sa dòng mà yì tà bà đề. Yêu thế tin đi đấy tiêu đi ha, Hong Kong này mà cao chỉ sai tiêu đi phía lô, tiêu số nhà này yo tiêu bị ma gì này vả, phải lô mà bắt được giá cho mình xí gù lô, chúng sang là xem biết thằng vả đấy.
Australia lúc này xin này là người ta số đồ học cái gì cũng rồi, bố cháu nhà đam nhà này phụ bằng gì, bố em phụ đâu khác thế sao mà yêu thế tiêu bố chỉ mang cái chả vả đấy, tại vì mình mất tiền với đô la, tổng tiền của lão già này khám mà lưu lại mang tiền vả đấy. Nigeria nè tu ye current enterprise ko accept pya bu nadamya ga chinya che thauk ba de Nigeria ye kyin myo de siman gai ma ngwe sai thauk mi de American nè Japan longan shin ga Singapore ma tya swa de kha a yin sai tu 3 u ko dollar 1000 si pe bu song pya ta ko April 22 ye nei thauk Sydney Morning Herald ma paw pya ba de yong ne de ni May 9 ye nei ga pyat tha nè long kwa sa upade ha nên anh giá đã ắt vật ta chụp bông nhà vào đấy. Cú vừa đi bông mà sẽ đâu mà, nhà má đi đâu đi ra casino mà lòng giá của mà biểu giá luôn, tất nhiên thà vào đấy. Khi xem đến này, nhà này đấy, cú vừa đi chụp bông nhà đấy luôn, bảo biết thà là cú chỉ nhìn, nên anh giá đã ắt vật tiêu lòng giá vay tiền sau đó ha, khi xem đến này cái gì đều chỉ đi vào đấy. Nhà má đi ra mà lòng giá vay tiền sau của baby, nhà má đi ra mà bảy à bốn luôn, tất nhiên tám nhà đấy cú vừa đi chỉ đi vào đấy nha.
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလသွေးလွန်တုပ်ကွေးသတိပြုဆရာအကြောင်းတင်ပြထားပါတယ်ဒီကိုဗစ်ယောဂါကြီးကူးစက်နေခြင်းသွေးလွန်တုပ်ကွေးဖြစ်နှုန်းသိနှုန်းကကိုဗစ်ထက်50%များနေရာမှုသွေးလွန်တုပ်ကွေးဖြစ်နိုင်တာကိုသတိပြုမိဖို့လိုတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ကိုဗစ်ကာလမှာရာသီတုပ်ကွေးလည်းဖြစ်နေတာမို့သွေးလွန်တုပ်ကွေးဖြစ်နိုင်တာကိုဘယ်လိုခွဲခ
ချက်မှပညာဌာနအငြိမ်းစားဌာနမှပမောကဒေါက်တာစောဝင်းကိုကျွန်တော်ဝင်းမင်ကမေးမြန်းထားပါတယ
်ဟုတ်ကဲ့ကလေးတခုဆရာဝန်ကြီးပမောကဒေါက်တာစောဝင်းညာကျွန်တော်တို့ဒီနှစ်ကိုဗစ်ကာလပေါ့နော်ဒီလိုတော့ဖြစ်နှုန်းတင်တော့တာဒီကိုဗစ်ရောဂါထက်များနေတယ်ဆိုပြီးတော့တော်တော်များများဒီပြည်သူကြားမှာလည်းစိုးရိမ်မှုတွေရှိကြတယ်လို့ဇက်မိုင်ဝန်ထမ်းတွေဘက်ကလည်းဒီအသေးအကြောင်းလုံးနည်းဖို့အတွက်ဆိုပြီးတော့အထူးသတိပေးနေကြတာတွေရှိပါတယ်ဆရာ။အဲ့ဒီခါကျတော့ဒီနှစ်ကဒီတခြားနှစ်တွေနဲ့ရှင်လို့ရှိရင်ဘယ်လိုအနေအထားမျိုးရှိတယ်ဆိုတာသာပြီးတော့ရှင်းပြပေးပါလား
။ဒီနှစ်ကတော့ကိုဗစ်ကတော့အခုအားလုံးသိတဲ့အတိုင်းပေါ့ကျွန်တော်တို့ဒီမှာကတော့ community transmission ဆိုရဲလူလူကြားမှာပြန့်နှံ့နေတာတော့မရှိသေးဘူးပေါ့။ဆိုလိုတာပြင်ပလာတဲ့လူလာတွေကနေပြီးတော့imported cases လို့ခေါ်တော့နိုင်ငံခြားကူးစက်လာရှိတယ်။ဒီလိုတကွေးတော့ခြံချောင်းဖြစ်တာဆိုတော့နှစ်တိုင်းငယ်နေအများရှိပါတယ်။၃လနှစ်တခါပို့ဆိုးတတ်တယ်ပေါ့။လူနာဖြစ်များတာကောင်းထမ်းမှုဖြစ်တာများတာကောင်းက2013မှာတခါကျုံပါတယ်။2019မှာတခါကျုံတယ်ပေါ့နော်။အဲ့တော့2021ပေါ့နောက်နှစ်ဆိုတော့ပို့ဆိုးမယ်လို့အများဆုံးဖြစ်မလို့တက်ဆတာတယ်ပေါ့။အခုဒီနှစ်ကလည်းအများဆုံးဖြစ်တဲ့နှစ်မတိုင်ခင်ဆိုတော့ကျွန်တော်တို့ရန်ကုန်မှာပေါ့နော်ဒါတချို့ဒီနယ်တိုင်းတွေလိုက်လဲပွားပါတယ်ရန်ကုန်မှာတော့တပြေးပြေးကတော့တက်လာဆိုဒီနေ့လဲကျွန်တော်တို့လူလာတွေသိပါတယ်ကြောင်းလို့နေကလေးရင်းကြောင်းလို့ကျူချင်းလို့ကဒီသွလွန်တကွေကအဓိကကူးတာဖြစ်တော့ဒီနေ့တခုကတော့ကြောင်းကြီးလဲဖိတ်ထားတာပေါ့နော်ခုတော့ပြန်ဖွင့်တယ်ပေါ့အဲကြတော့ကူးဆက်မှုကခါတိုင်းနှစ်လောက်တော့သိအများကြီးတော့မတွေ့ဘူးဒုကြာဒုကြာတော့တွေ့နေပါတယ်ဟောဒီနယ်နဲ့တိုင်းအနောက်ပြားမှာပေါ့ဖြစ်နေပြီးတော့သေးပြောင်းလုံးလဲရှိတယ်ဆိုတာတွေ့ရပါတယ်အဲ့တော့ကိုဗစ်ကတော့ကျွန်တော်တို့ဒီတပြည်လုံးမှာ6ရောက်သေးတယ်ဆိုတော့ဗျာဒီသွေးလွန်တကွေးတောက်သေးတာကတော့ပိုလေးတော့များတာပေါ့နော်ဒါပေမဲ့ဖြစ်ပေါ်တဲ့ပမာဏလည်းသွေးလွန်တကွေးကဖြစ်တာအများကြီးပေါ့ထောင်ချီပြီးဖြစ်နေပါပြီ
ဟုတ်ကဲ့ဒီသွေးလွန်တကွေးကိုအခုလို့ကိုဗစ်ကာလမှာပေါ့နော်ခွဲခြားနိုင်အောင်ပေါ့နောက်ဒီယာတိတကွေးတို့သာမန်အေးမီတို့တော့လည်းဖြစ်နေတော့သူ့ရဲ့ဒီထူးခြားတဲ့ခွဲနေတဲ့လက္ခဏာလေးတွေကိုရှင်းရှင်းလေးပြအောင်ကြိုသိနိုင်အောင်ဆရာရင်ရှင်းပြပါပါ
ဒီယာတိတကွေးနဲ့ကိုဗစ်ကတော့နည်းနည်းဆင်နိုင်တယ်ပေါ့နော်အဓိကတော့ချောင်းဆိုးတယ်နာစီတဲ့နာရီယူတယ်ပေါ့ဒီယာလီတုတ်ကွေးဆိုနာစီ၆ဆိုးကပူများတယ်ဖြားလဲဖြားတယ်ပေါ့ကိုဗစ်ကကြဖြားတယ်
ဒါစီတာပါတယ်ဆောင်းစုတာပြနေတယ်နောက်သိဆိုးလာတော့တက်ရှူပြတ်တယ်ပေါ့ဒီလိုတွေရတော့များသောဖြင့်ဒီဒါစီဆောင်းစုသိမရှိဘူးအချောက်ချားလာလို့ပေါ့နော်တခြားကြီးတယ်မင်းနေဘိုင်အောင်နေရေရမ်းမှာအနည်းစက်ကလေးတွေပေါ်နိုင်တယ်အဲ့ဒါလည်းသူကတော့ပုံများတယ်နောက်တစ်ခုပြေးကြတယ်လက္ခဏာတွေပေါ့လေရေရမ်းမှာအနည်းစက်ကလေးတွေထိလာရင်မကြောက်သွားတာတွေပေါ့ဒုံမုံရင်ကိုဗစ်နှစ်ယောက်အဲ့ဒါနှာခေါင
ော့ပါဒါပေမဲ့ကလေးမှာဆိုလို့ရှိရင်တော့ကိုဗစ်ကနည်းနည်းကံကောင်းတာတော့ကလေးတွေကလက္ခဏာမပြဘူးပြရင်လည်းပြင်းထန်မှုမဲတယ်ပေါ့လေကိုဗစ်ကတော့ဒီလူကြီးကပုံပြီးတော့ပြင်းထန်တယ်ပေါ့လေဒီတွဲလုံးတွေကတော့ကလေးမှာပိုဆိုးတော့ပေါ့နော်3နှစ်က15နှစ်ဒီမှာပြင်းထန်လုံးဖြစ်တတ်တယ်ကျွန်တော်မြင်ပြောရင်တော့ဒီကိုဗစ်ကတော့ကလေးမှာတော့ကဘာလုံးမှာကြည့်ရင်ပြင်းထန်မှုကတော့မရှိတော့အရင်မှမားနိုင်ပေါ့နော်ဒီရာဒီတကွေးနဲ့တွဲလုံးတကွေးကတော့မားနိုင်ပါတယ်သတိထားပြီးတော့ကြည့်နေရတယ်တွဲလုံးတကွေးကတော့ကျွန်တော်တို့ဒီမှာလည်းအမြဲဖြစ်နေကြဆိုတော့အမြဲသတိထားနေရမယ့်အရာဖြစ်ပါတယ်
ဟုတ်ကဲ့ဆရာရေဒီကျွန်တော်ဒီတွဲလုံးတကွေးမှာဒီသေဆုံးမှန်နဲ့ဆွတ်ချနိုင်အောင်ပေါ့နော်အလေးနဲ့ပါလေးထည့်ပြောခြင်းတ
ွဲလုံးတကွေးကတော့ခုနပိုင်းမှာတော့ယောဂရဲ့သဘာဝကိုသိတော့ပို့ပြီးတော့ကုသမှုကတော့တိုးအောင်မြင်လာတယ်ပေါ့ဗျာဒါပေမဲ့ရေးကြည့်တဲ့တော့ချက်ကတော့တွဲလုံးတကွေးဖြစ်နေတယ်လို့သတိထားမိဖို့ကရေးကြည့်တယ်အမှအပြင်ဆိုတန်လျာဖြစ်နိုင်တဲ့ချက်ဒီဆိုဖြားပြီးတော့အောက်ပါနှစ်ချက်ရှိတာနဲ့သွေးလွန်တကွေးလို့ယူဆရတယ်ပေါ့နော်အဲ့ဒါတွေကအော့အန်တာအကြည်ပြားမှအနီးချက်ဒီအနီးခွက်တွေထွက်တာကိုယ်လက်ငါကျင်ကိုက်ခဲတာသွေးလွန်တကွေးလက်မှာစမ်းတတ်တဲ့စမ်းတတ်မှုပေါ့နော် SS positive ဖြစ်တာဒါပြီးတော့သွေးပြူနေတာလည်းအန္တရာယ်လက္ခဏာတွေရှိတာအဲ့တော့ဒီထဲမှာပြန်စဉ်းစားကြည့်ဖြားတာနဲ့နှစ်ချက်ပဲဆိုတော့ဥမာကြားတဲ့အန်နဲ့ကိုလက်ကတည်းကဆိုရင်ဒါသွေးလွန်တကွေးတန်နေရတဲ့မှာဝင်သွားပြီအဲတော့သွေးလွန်တကွေးရဲ့အန်နေလက္ခဏာတွေဆိုတာဘိုင်းနာတာပေါ့တားပြီးတော့ဘိုင်းနာတယ်တားပြီးတော့အဆက်မပြတ်အန်နဲ့နောက်နှာခေါင်းလေးရှန်တယ်သို့မဟုတ်ကော်ဖီမေးရောင်အန်နဲ့ပေါ့မိန်းတယ်သို့မဟုတ်ကနာမင်းဖြစ်တယ်ဆရာဝန်လေးနဲ့ဆန်းကြည့်ရင်အသေးကြီးရပေါ့
ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီသွေးလွန်တကွေးဖြစ်နိုင်တာကိုဒီသတိပြုမိနိုင်ဖို့ပေါ့နော်ဒီတန်လျာလက္ခဏာတွေကိုသိထားခြင်းအားဖြင့်ဒီသေဆုံးမှုဘယ်လိုလျှော့ချနိုင်လဲဆရာ
။သွေးလွန်တကွေးကိုတန်လျာထားတာလည်းဘာကောင်းလဲဆိုရင်သွေးလွန်တကွေးမှာတချို့အရေးကြီးတဲ့အဆင့်ကိုရောက်မဲ့လူတွေကသွေးလိုက်မယ်ဆိုတဲ့လက္ခဏာဖြစ်တယ်။၃ရက်က၅ရက်မှာဖြစ်တတ်တယ်။နော်အဲတော့ကြီးလက်တွေအေးလာတယ်၊လူကလုံးခွေတယ်၊နေရာဝရမ်းဖြစ်တယ်ပေါ့နော်။နောက်ပိုင်းကျရင်တော့သွေးခုန်လုံးတိုင်းမရတာလို့သွေးခုန်လုံးဆမ်းမရတာလို့သွေးချိန်တိုင်းမရတာလို့နော်သွေးအပေါ်သွေးနဲ့အောက်သွေးကတ်တာလို့ဒါတွေဖြစ်တာပေါ့။အဲလိုဖြစ်ချင်တဲ့အချိန်မှာဒီလျှော့ကြတယ်သွေးလမ်းနဲ့လက္ခဏာမဖြစ်ခင်မှာသူကထူးခြားတာကြားကြသွားတယ်ကြားကြသွားတော့ဒီဆရာမတွေဆရာဝန်တွေရောမိဘတွေရောနည်းနည်းပေါ့သွားတယ်ပေါ့တခုဆိုလို့ရှိရင်ကြောင်းလေးပိုင်းတော့ထွက်တာရှိတယ်ဒါပေမဲ့ဒီတော့ကြားကြနေတဲ့ကလေးကလန်းဆန်းတာမဟုတ်ဘူးပို့ပြီးတော့နှုံးခွေသွားတယ်အဲနဲ့ခေါင်းမူးတယ်အိတ်နေတယ်ပေါ့နော်အဲ့လိုဖြစ်ရင်ဒါစောစောစီစီသွေးလမ်းနဲ့ရှင်ရှင်စနေပြီဆိုတာသိဖို့လိုပါအဲ့လိုမျိုးလူနာတွေကဆေးရုံအမြန်တက်ဖို့လိုတယ်သားရည်တွေကတော့ပြီးရပါအဲ့လိုမျိုးလုံနိုင်မှသာကျွေးလန်းတဲ့အချိန်ကိုတူနိုင်မြတ်တူလေအနေနဲ့ဖြစ်တဲ့ပူရင်းသွေးရခြင်းတို့အသက်ဆုံးရှုံးခြင်းတို့ကမဖြစ်လေပါပဲ
ဟုတ်ကဲ့ဆရာကြီးနောက်တစ်ခါဒီကာကွယ်ရေးအတွက်ရောဒီနေ့အတွက်ထူးထူးခြားခြား
ကာကွယ်ရေးတော့စိတ်ပြောအထူးခြားမရှိပါဘူးကတိုင်းဒီပိုးလောက်လမ်းနေနေပေါ့အဲဒီဖုံးတွန်ခတ်ဖြစ်ပေါ့နော်လောင်းတောင်လဲဖွင့်မြုပ်ချင်းမုတ်အဲဒီနောက်ထပ်ပေါက်လာမဲ့ခြင်းတွေကိုနေနေနီးပြွားတွေကိုဒီသူလူလူကလုပ်ဖို့လိုတယ်တော်ကဘာသာတွေကိုကလေးအများကြီးနေလဲမှာလာဆိုရဲနေကလေးအကြောင်းတို့ကျူရှင်တို့အကြောင်းတို့အဲ့ဒီနေရာတွေမှာပို့ပြီးတော့အဓိကလုပ်ဖို့လိုတယ်အခုနောက်ပိုင်းမှာပို့တိုးတက်လာတာကတော့ debate လို့ခေါ်တဲ့ရှေးရှိပါပို့လောက်လာမပေါက်ပွားတဲ့ရှေးပေါ့နော်အဲ့ဒါကိုရေကြီးရေတန့်ပေါ့မရေတိုင်းကြီးတို့နော်စိန်အိုးတို့ရေလောင်ကန်တို့အဲ့ဒါမျိုးမှာထည့်ထားဖို့လိုပါတယ်သူကတစ်ခါထည့်ထားရင်နောက်ဘက်က10ပတ်လောက်ပို့လောက်လာမဖြစ်ပွားတော့ဘူးအဲ့ဒါကိုတော့အစိုးရလည်းတံဝေပေးပါတယ်ပြင်ပပုတ်ကိကပါလည်းရောင်းလာရှိပါတ
ယ်ဟုတ်ကဲ့ကျွန်တော်မေးမိတဲ့အခြားရေးကြည့်တဲ့ချက်ကော
ကျွန်တော်ပဲရေးထားတဲ့သွေးလွန်တကွေးအနေနဲ့ဝန်ကာထားပါနော်ယာဒီတိုင်းတွင်ဖြားနာရင်သွေးလွန်တကွေးမှတ်ဆိုလိုတာအခြားကြီးတဲ့မိန်းနဲ့ကလေးရောလူကြီးပေါ့နော်ဥမာတဲ့အဆိုင်30တွေဖြစ်တာလည်းရှိပါတယ်နော်သတိထားမိလို့ပါတော်တော့ကြားကြခြင်းမလန်းနေအစဉ်တည်းချက်သဘောကအရေးကြီးတဲ့အစဉ်တွေကိုရောက်သွားတာကိုဒီမထားလိုက်မှုကိုအနေနဲ့ရှိလို့ဖြစ်ပါဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
င်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့အမျိုးသားပြည်နယ်သိမ်းမြေးရေးနဲ့ငင်းချင်းရေးပဟုဌာန NRPC ကနေတိုင်းသားလက်လက်က EA ကိုရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့ပါတယ်ရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကုစရေပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်ရှမ်းရွှေ့ပြောင်းအလုပ်သမားတွေအထွေထွေရွေးကောက်ပွဲမှာကြိုတင်မဲ့ပေးနိုင်ဖို့အခက်အခဲရှိနေတဲ့အကြောင်းတွေကိုကြားစားရမှာပါရှင
်ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရအမျိုးသားပြည်နယ်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းနာလက်နက်ကင် EAO ရှစ်ဖွဲ့အတွက်ရိတ်ခံငွေထောက်ပံ့ပေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြီးခဲ့တဲ့ဩဂုတ်လ၁ရက်နေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်အဆိုပါကိုဗစ်ကာလထောက်ပံ့ငွေတွေကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပြီးဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တို့ကိုစက်သိန်းတထောင်စီချင်းအမျိုးသားတပ်ဦး CNF ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ကိုစက်သိန်း950စီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့ကိုစက်သိန်း900စီလာဟုဒီမိုကရက်တစ်အစည်းအရုံး LDU အတွက်ငွေစက်သိန်း250တို့ကိုဇူလိုင်လ24ရက်ရက်စွဲနဲ့တပ်ဆိုင်ရာဘဏ်တွေကနေတဆင့်လွှဲအပ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ထောက်ပံ့ငွေတွေပေးအပ်တဲ့အစီအစဉ်မှာကရင်အမျိုးသားအစည်းအရုံး KNU နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS တို့အစိုးရစီမှာကိုဗစ်ကာလထောက်ပံ့မှုတောင်းခံထားခြင်းမရှိဘူးလို့အဖွဲ့အတဝန်ရှိသူတွေကဆိုပါတယ်
နိုဝင်ဘာလ၈ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲမှာပြည်ခိုင်မျိုးရပ်ပါတီ AMP ကလွတ်တော်တည်တည်အတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်အဲ့ဒီ60ကျော်ထဲမှာမျိုးရလှုပ်တော်အတွက်12ဦးပြည်သူလှုပ်တော်အတွက်18ဦးပြည်နယ်လှုပ်တော်အတွက်34ဦးနဲ့ရန်ကုန်တိုင်းရခိုင်တိုင်းဒေသကြီးရဝန်ကြီးတွေတဦးတို့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဩဂုတ်လ၂ရက်နေ့ကပါတီကထုတ်ပြန်တဲ့စာရင်းမှာဖော်ပြထားပါတယ် PNP ပါတီရဲ့ကိုယ်စားလှယ်လောင်းစာရင်းမှာအမျိုးသမီးကိုယ်စားလှယ်6ဦးပါဝင်ပြီးအများစုကတော့အသက်40ကျော်အရွယ်လူငယ်တွေဖြစ်တဲ့အတွက်ဒီလူတွေကစိတ်ဝင်စားမှုရှိနေတယ်လို့မောင်သောမျိုးခံကိုသွန်းအောင်ကပြောပါတယ်ဒီခိုင်ပြည်နယ်ကမဲဆန္ဒနယ်မြေတွေမှာညီညွတ်တော်ဒီမိုကရက်တစ်ပါတီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရခိုင်ဥဆောင်ပါတီရခိုင်ဒီမိုကရေစီဖွဲ့ချုပ်ရခိုင်မျိုးရပါတီနဲ့တခြားလူမျိုးစုပါတီငယ်တွေပါဝင်တတိပုဂ္ဂလတွေလည်းဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေကြပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့ကတဆင့်ချင်းပြည်နယ်ပလဝမြို့နယ်ကိုနေရပြန်သွားကြတဲ့ချင်းလူငယ်၄ဦးကိုပြီးခဲ့တဲ့ဇူလိုင်လ29ရက်နေ့ကလမ်းခွလတ်မှာရခိုင်တပ်တော် AA တပ်ဖွဲ့ကဖမ်းဆီးထားတယ်လို့ခုမီချင်းမြို့နယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်။အဲ့ဒီလူငယ်တွေဟာရန်ကုန်ကနေစစ်တွေကြောက်တော်ကတဆင့်ပလဝမြို့ကိုပြန်သွားကြတာဖြစ်ပြီးပလဝနဲ့ကြောက်တော်အကြားငတရိုင်းကျေးရွာမှာချင်းစစ်ဘေးရှောင်ပြည်သူတွေထောက်ပံ့ကူညီမှာတက်တက်ကြွကြွပါဝင်နေတဲ့အိုက်အောင်စိုးအပါဝင်လူငယ်၄ဦးကိုသာ AA တပ်ဖွဲ့ဝင်တွေကဖမ်းဆီးသွားပြီးကြံ၃ဦးကိုတော့ပြန်လွတ်ပေးလိုက်တယ်လို့ KACC ကပြောရင်းဆိုခွင့်ရှိသူမိုင်နန်းဝေကပြောပါတယ်ချင်းစစ်ဘေးရှောင်များကူညီရေးကော်မတီ CISC ရဲ့ထုတ်ပြန်ချက်အရချင်းပြည်နယ်ပလဝမြို့နယ်မှာတပ်မတော်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲကြောင့်2018ခုနှစ်ကနေ2020ဇူလိုင်လအထိဒေသခံအရပ်သား20ဦးပြောက်ဆုံးနေပြီးအဲ့ဒီထဲက၅ဦးဟာ AA အဖွဲ့ကဖမ်းဆီးထားတယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးရခိုင်တပ်တော် AA တပ်ဖွဲ့ကတော့အခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူ
းကရင်ပြည်နယ်ဖားပွန်ဒေသခံတော်မူသောပြစ်ဒဏ်ခံရမှုနဲ့ပတ်သက်ပြီးကျူးလွန်သူတပ်မတော်ဓာတ်အုပ်ကိုစစ်တရားရုံးနဲ့စစ်ဆေးစီရင်ပြီးအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်ခဲ့ကြောင်းတပ်မတော်သတင်းမှပြန်ကြားရေးဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ပြည်မှုကျူးလွန်သူတပ်မတော်သားအုပ်ကိုစစ်ဆေးဆောင်ရွက်နေချိန်မှာလဲမွန်ပြည်နယ်ဘီလင်းမြို့နယ်ကဒုတိယအသေးစိတ်အုပ်ချုပ်ရေးမှုအပါဝင်ကြေးရွာအုပ်ချုပ်ရေးမှုတချို့နဲ့ရံမီရဘတချို့တက်ရောက်လိမ့်လာတာရှိတယ်လို့လဲတပ်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တပ်မတော်သားအုပ်ဟာပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့ကဖာပုံမြို့နယ်ပိုလူထားကြေးရွာအုပ်ချုပ်ရေးမှုရဲ့စနီးနော်မူနော်ထိုင်ပြည်စည်းလူရင်းလူတန်တဲ့ပြည်မှုကျူးလွန်သွားခဲ့တယ်လို့အလားတူဖြစ်ရမျိုးသတ်မှတ်မဖြစ်ပွားဖို့နဲ့လူမှုဘဝလုံခြုံမှုရှိစေဖို့အတွက်သက်စကန်တွေပြန်လဲရုပ်သိမ်းပေးဖို့ဘာပွန်ဒေသခံထောင်ကြီးကနေဇန္နာထုတ်ပေါ်မှုတွေကလည်းဆက်တိုက်ဖြစ်ပေါ်လာပါတယ်
Shampi Aleban, Shampi Totae Party, Shampi Tamaro, Losha, Tenchoya, Tangyan, Mungyai, Jeti, Nunevago, Asoya, Tamarogani, in Arte Muri, Tuluni, the Atoe, Sussin Yejang, Yakin Dongalu, Yuka Pue Majimpa Naimago, Dirakan Riga, Suye Nijavare, SSPP, SSA, Piokoya, Bomu Saitan Angaro, Didapa Dream Miro Loshaya, Didapago, Asoya Taye, Tamanine. စကခဆနနဲ့စကခတစလက်အောက်ခံတရင်တွေကအဖက်ဖက်ကနေအင်အားဖြစ်တင်ဝေရလာနေတာအင်အားတထောင်ထက်မနည်းရှိပြီလို့ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့2014နဲ့2015ရွေးကောက်ပွဲနဲ့2019ကြားဖြတ်ရွေးကောက်ပွဲမတိုင်ခင်ကာလကလည်းအခုလိုပဲအစိုးရတပ်ဟာဆင်အားဖြစ်တင်ပြီးဆက်စင်မှုပြုခဲ့ကြကြောင်း2015ရွေးကောက်ပွဲရုံးကကျေးတီမင်းနောင်တန်ရန်မန်ရှုမြို့နယ်တွင်မှလွတ်တော်ကိုယ်စားလှယ်ခုနှစ်နေရအတွက်ရွေ
ခုတည်တင်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါထိုင်းနိုင်ငံမြောက်ပိုင်းကိုးခရိုင်အတွင်းမှာရှမ်းရွှေ့ပြောင်းအလုတ္တမသင်္ကန်းရှိပါတယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာကြိုတင်မဲပေးနိုင်ဖို့ပုံစံ15တင်လျှောက်သူကရာဂဏန်းသာရှိတာဘာကြောင့်ပါလဲကြိုတင်မဲပေးနိုင်ဖို့ရှမ်းရွှေ့ပြောင်းအလုတ္တမတွေကဘာအခက်အခဲတွေကြုံတွေ့နေရပါသလဲနမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
ထိုင်းနိုင်ငံကျင်းမိုင်ခရိုင်တစ်ခုတည်းမှာပဲရှမ်းရွှေ့ပြောင်းအလုတ္တမ7000ကျော်ရှိပေမဲ့ကြိုတင်မဲ6900ကျော်သာရှိပါတယ်။သူတို့ဘယ်လိုအခက်အခဲတွေရှိနေသလဲဆိုတာကိုကြိုတင်မဲလာရောက်တင်လျှောက်တဲ့ဇိုင်ရှန်မောင်ကရှမ်းပါတာနဲ့အခုလိုပြောပါတယ်
အန်မောင်မျိုးကဟောက်တဲ့ဘူအန်ခပ်ဒီခပ်တော်မန်ဒီလီနဲ့
ကျွန်တော်တို့ကပမာဆံမတတ်တော့ဘာမဖြစ်နိုင်ဘူးလေအမားမပါရဘူးဆိုတော့ကျွန်တော်တို့အတွက်ပို့ပြီးတော့မလွယ်ဘူးဖောင်ဖြည့်ပြီးလို့တန်ယုံကိုသွားပေးရမှာလေပမာစကားကောင်းကောင်းမပြောတတ်လို့ပြောစကားနားလည်မှုလွှဲမသားတွေဖြစ်မှာစိုးရင်နဲ့
ချင်းမိုင်ခရိုင်အတွင်းနဲ့လမ်းဖုန်းခရိုင်အတွင်းကွင်းစင်ပြီးအလုတ်သမားတွေကိုအကူအညီပေးတဲ့စိုက်ဟခဲကကြုံတွေ့ရတဲ့အခက်အခဲတွေကိုအခုလိုပြောပြပါတယ်
အာကျွန်တော်တို့တွေ့ရတဲ့အခက်အခဲကတော့ဒီရှေ့ပြောင်းလုပ်တမားတွေကသူတို့ကမြန်မာစာမြန်မာစကားမတတ်တော့ဖောင်ဖြည့်တာလည်းအခက်အခဲဖြစ်တယ်။တန်ရုံးစီကိုတက်ရိုက်တယ်မတွားရဲကြဘူးပေါ့။ကျွန်တော်တို့အနေနဲ့ဖောင်လိုက်ဖြည့်ပေးတာလည်းဒီအချိန်ယူရတယ်။သူတို့မှလည်းအလုပ်ကတစ်ဖက်ဆိုတော့သူတို့တောင်းဆိုတာကတော့ရှမ်းစာနဲ့ဒီဖောင်လေးလုပ်ပေးဖို့ပေါ့။သူတို့ကိုယ်တိုင်ဖြည့်နိုင်တော့ပို့ပြီးတော့မှအချိန်ကုန်တက်တာမယ်။ပို့ပြီးများစာမှာပေါ့။
ဒီမိုကရေစီနိုင်ငံကိုထူထောင်တာနဲ့အညီအခုလိုမဲပေးချိန်မှာတိုင်းသားလူထုလူသားစားအလုံးတန်းတူအခွင့်အရေးရရှိဖို့အတွက်တိုင်းသားတွေအခက်အခဲကိုဥစွာကူညီဖြေရှင်းတင့်တယ်လို့အမတ်သုံးမင်းဆန္ဒနဲ့လာရှိုးခရိုင်ကအမျိုးသားလွတ်တော်ကိုယ်စားလှယ်ဇိုင်ဝမ်လျန်ခမ်ကအခုလိုပြောပါတယ
်နိုင်ငံတော်အနေနဲ့တိုင်းသားဘာသာစကားတွေကိုပေါ့နော်ညုံတုံးဘာသာစကားအနေဖြင့်မပြတ်ထားနိုင်သေးပေမဲ့လည်းဒီမဲပေးတဲ့အချိန်လေးမှာတော့ဒီလိုသက်ဆိုင်တဲ့တိုင်းသားဘာသာစကားတွေကိုဖြည့်ဆွတ်ပေးဖို့အတွက်ကျွန်တော်တို့ပန်ကြားလိုတယ်တိုက်တွန်းလိုတယ်ပေါ့နော
်ကြိုတင်မဲပေးနိုင်ဖို့ပုံစံ15လျှောက်ထားဖို့ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့အခြေစိုက်မြန်မာကောင်စစ်ဝင်ရုံးကဇူလိုင်လ16ရက်နေ့ကနေဩဂတ်စ်လ5ရက်နေ့အထိအချိန်ကန့်သတ်ထားပေးပါတယ်အဲ့ဒီပုံစံ15 form ကိုမြန်မာနိုင်ငံကိုပို့ပြီးသူတို့တွေမဲပေးပိုင်ခွင့်ရှိမရှိစစ်ဆေးမှာဖြစ်ပါတယ်မဲပေးပိုင်ခွင့်ရှိသူဖြစ်ပြီးခရီးလွန်ကြိုတင်မဲပေးခွင့်လျှောက်ထားသူအချက်လက်တူညီမှသာမဲပေးပိုင်ခွင့်ရှိမှာဖြစ်ပါတယ်
ဆက်ပြီးတော့ပေါင်းစည်းပြီးတာမွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ညီညွတ်ရေးပါတီအနေနဲ့ဒေသအသီးသီးမှာကိုယ်စားလှယ်နေရာပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။နိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတယ်
။နောက်မင်း2020နိုဝင်ဘာလ8ရက်နေ့ရွေးကောက်ပွဲမှာမွန်ညီညွတ်ရေးပါတီ MUP အနေနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်နေရာတော်တော်များများအနိုင်ရရှိဖို့မျှော်လင့်ထားတယ်လို့ပါတီတွဲဖက်သွင်းရေးမှူးတင်နိုင်ရသမကအခုလိုပြောပါတယ်။
ဒီတော့လည်းမရရှိအနိုင်ရဖို့တော့လစ်ထားပါလေကျွန်တော်တို့အနေနဲ့ဆူရဖွဲ့ဖွဲ့မရှိပါဘူးကျေရစွတ်တော်တဲ့မှာကျွန်တော်တို့အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီနယ်ဆူရကိုကျွန်တော်အကောင်းဆုံးထိန်းကြောင်းသွားနိုင်တဲ့အနေအထားကြီးဖြစ်လာတယ
်ပြည်နယ်လွှတ်တော်မှာမွန်ညင်ရွတ်ရေးပါတီကအမနေရများများရခဲ့မယ်ဆိုရင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဒုဥက္ကဋ္ဌရွေးချယ်တင်မြှောက်မှုမှာအသာစီးရနိုင်တယ်လို့မွန်ညင်ရွတ်ရေးပါတီမဲအောင်နိုင်ရေးဖွဲ့ဝင်နိုင်ရေးစော်ကဆိုပါတယ်
ဒီလိုတော့မမရများမယ်ကိုရဲ့ကိုယ်တည်းများမယ်ဆိုရင်တော့ဒီနေလို့တော့ဥပ္ပခာအတူစကရွေးချယ်တင်ရောင်းမှုမှာဥပ္ပခာအတာကြီးရနိုင်တယ်နောက်ပြီးတော့ဒီကကြရတဲ့ပုံစံတွေဖြစ်လာတာတစ်ချက်ပေါ့အစိုးရကိုထင်းချောင်းနေလုပ်ငန်းတစ်ခုလုံးမှာလည်းကိုပါတီရဲ့အမြင်ကိုပါတီရဲ့အင်အားကိုယ်တည်းများတဲ့တော့မဲဆွဲဆုံးချက်တာပဲဖြစ်ဖြစ်အစိုးရတင်ပြတဲ့နေရာမှာပဲဖြစ်ကိုပါတီနဲ့ကိုလူရဲ့အင်အားကိုဖွဲ့ရဲ့အင်အားကကိုခိုင်မာလာမှာပေါ့
ဝန်ပြည်နယ်မှာမွန်ညညွတ်ရေးပါတီ MUP နဲ့ NLD ပါတီတို့အကြိမ်နဲ့ရှင်းပြန်ရမှာဖြစ်တဲ့အတွက်ပြည်သူလက်ခံတဲ့ကိုယ်စားလှယ်တွေပါဝင်ဖို့လိုအပ်တယ်လို့လည်းရင်းမြစ်ကစီးပွားရေးလုပ်ငန်းရှင်နိုင်လွင်ကအခုလိုသုံးတပ်ပါတယ်
ပြည်သူလက်မခံတဲ့ကိုယ်စားလှယ်ကိုထည့်ခဲ့မှဆိုရင်ပြည်သူကဘယ်မဲ့ထည့်မလဲပြည်သူကအရင်ကလိုမအားတော့ဘူးလေ MUP နဲ့ NLD ကတော့ဒီနယ်အဆင့်မှာတော့လောလောဆယ်ဆိုပြိုင်ဘက်ကောင်းတယ်လို့ယူဆရတာပေါ့
မွန်ညွတ်ရေးပါတီဟာပါတီခြေဆက်ရာမွန်ပြည်နယ်အပြင်ကရင်ပြည်နယ်တနင်္လာရီနေ့ရန်ကုန်တိုင်းကမဲဆန္ဒနယ်မြေတွေမှာရှင်ပြိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း62ဦးကိုလည်းအတည်ပြုထားပါတယ်ရှင
်အခုဆက်ပြီးတရင်ချင်းစုပ်ကိုနားဆင်ကြရမှာပါရှင်
အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကနေကိုဗစ်ကာလမှာထောက်ပံ့ကြေးလိုအပ်နေတဲ့တိုင်းရင်းသားလက်နက်ကိုင် EAO ရှစ်ဖွဲ့အတွက်ရက်ခံငွေထောက်ပံ့ပေးခဲ့ပါတယ်။2020ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ကလွတ်တော်အသီးသီးအတွက်ကိုယ်စားလှယ်ပေါင်း60ကျော်ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။
တော်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါလိမ့်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
မြန်မာလိုရေးနေကြတဲ့ blog တွေ online စာမျက်နှာတွေထဲမှာအများသိတဲ့နာတွေအများစိတ်ဝင်စားနိုင်မာတွေကိုဘလော့ဂါတွေပြောသမျှဆိုတဲ့အစီအစဉ်မှထုတ်လွှင့်ပေးနေပါတယ်။တနင်္ဂနွေနေ့ညနေနဲ့အင်္ဂါနေ့မနေ့ထုတ်လွှင့်ချက်တိုင်းမှာနားဆင်နိုင်သလို VOA မြန်မာပိုင်းရဲ့ online စာမျက်နှာပေါ်ကဘလော့ဂါဆိုတဲ့သီးသန့်စာမျက်နှာမှာလည်းထုတ်လွှင့်ခဲ့ပြီးတဲ့အစီအစဉ်တွေကိုပြန်ရှာနားထောင်နိုင်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်အတွက်ဝေဖန်အကြံပေးချက်တွေကိုလည်းလက်ခံကြိုဆိုပါတယ်ရှင်။
အော်ဝင်းနေညပိုင်းအတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်လေဘရနိုင်ငံပေရူးမြို့စိတ်ကမ်းမှာပြည်ရဲ့အင်္ဂါနေ့ကကြီးမားတဲ့ပေါက်ကွဲမှုတွေသိဆုံးသွားတဲ့သူတွေအတွက်ဝန်ထမ်းပူဆွေးနေကြချိန်မှာပဲကယ်ဆယ်ရေးအဖွဲ့တွေကတော့ပြောဆိုနေတဲ့သူတွေကိုဆက်လက်ရှာဖွေနေကြပါတယ်ဒီပေါက်ကွဲမှုကြောင့်သိဆုံးသွားတဲ့သူအရေအတွက်ဟာ138ယောက်ထိတိုးလာခဲ့ဖြစ်ပြီးတော့ထိခိုက်ဒဏ်ရာရသူ9000ကျော်ရှိတယ်လို့လေဘရနိုင်ငံချမ်းမကြီးဌာနကပြောပါတယ်အနာဘိုင်းတွေကတော့တည်ဆုံးသူရေအတွက်ဟာဒီထက်ပိုများလာနိုင်ပွဲရှိတယ်လို့ခန့်မှန်းနေပါတယ်။ဒီနေ့ဩဂုတ်လ6ရက်နေ့ဟာဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြူဘုံးနဲ့တိုက်ခိုက်ခဲ့တဲ့85နှစ်ပြည့်နှစ်ပတ်တဲ့အထိမ်းအမှတ်တွေဖြစ်ပြီးတော့ဒီအနုမြူဘုံးတံအတွက်အသက်မတည်ပဲကြံရိတ်ခဲ့တဲ့သူတွေဟာဟီရိုရှိမာမြို့ကငြိမ်းချမ်းရေးအထိမ်းအမှတ်ပန်းခြံမှာဒီနေ့စုဝေးခဲ့ကြပါတယ်။ဒီခန်းနာကိုတက်ရောက်လာကြသူအနည်းငယ်ဟာအနုမြူဘုံးကျခဲ့တဲ့မနက် 7:15 မိနစ်မှာဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်နေငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။ဒီနေ့ကမှလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ချင်းကြောက်ခံရသည်ဖြစ်တယ်လို့ဒီနေ့ထွက်လာတဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဒါမဲ့နိုမာလာ၈ရက်နေ့မှာပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကျင်းပဖို့စီစဉ်နေချိန်မှာပဲအခုစစ်တမ်းထွက်လာတာပါ။မြန်မာနိုင်ငံထဲမှာလုတ်ကင်နေကြတဲ့ရပ်ဖတ်လူမှုဖွယ်စည်းတွေပူပေါင်းစစ်တမ်းကောက်ယူပြီးပြည်သူထားတဲ့မြန်မာနိုင်ငံ၏လွတ်လပ်စွာရေးသားထုတ်ဖော်ခွင့်အခြေအနေကဲဖြတ်ချက်ဆိုတဲ့အစီရင်ခံစာထဲမှာအဲ့လိုပြောထားတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ့နိုင်ငံတော်လူပေါင်း 18.8 သန်းကိုကူးစက်ခဲ့ပြီးဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ပျောက်ကွယ်သွားအောင်ကမ္ဘာနိုင်ငံတွေဘယ်တော့မှလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာအန်သိုနီဖောက်ချီကပြောပါရယ်ဗိုင်းရပ်စ်ရဲ့ကူးစက်လွယ်လွန်းတဲ့သဘာဝကြောင့်ဒီဗိုင်းရပ်စ်ကမ္ဘာပေါ်ကပျောက်ကွယ်သွားဖို့မရှိဘူးလို့သူကပြောပါရယ်ဒါပေမဲ့ထိရောက်တဲ့ကာကွယ်ဆေးနဲ့လူလူချမ်းမရေးဆိုင်ရာစီမံစည်းကမ်းတွေနဲ့ဒီဗိုင်းရပ်စ်ကိုထိန်းချုပ်နိုင်တယ်လို့ပြောပြီးလာမယ့်နှစ်ထဲကာကွယ်ဆေးရဖို့အကောင်းမြင်မိတယ်လို့လည်းသူကပြောပါရယ်ခင်ဗျာCOVID-19 ကူးစက်မှုနှုန်းမြင့်တက်နေတဲ့အင်ဒိုနီးရှားနိုင်ငံမှာအလားအလာရှိတဲ့ကာကွယ်ဆေးတစ်မျိုးကိုလူတွေနဲ့စတင်စမ်းသပ်တော့မှာဖြစ်ပါတယ်။နိုင်ငံပိုင်ဘိုင်ယိုဖာမာဆေးကုမ္ပဏီနဲ့တရုတ်ခြေဆိုင်ဆီနိုဗက်ဆေးကုမ္ပဏီတို့ပူးပေါင်းပြီးကာကွယ်ဆေးစမ်းသပ်မှုတွေတတိယအဆင့်အတွက်စတင်ပြင်ဆင်နေပြီဖြစ်ပါတယ်ခင်ဗျာ။ကြာသပတေးနေ့ညပိုင်းအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ဒီကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.